Farrakhan in Burmese.
မင်္ဂလာမနက်ခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American အသံရဲ့2022ခုနှစ်စက်တင်ဘာလ29ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ2540 50တို့ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကီထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီမနက်နားဆင်မဲ့သတင်းတွေမှာတော့အာဖဂန်တာလီဘန်တွေဟာအကြမ်းဖက်ဖွဲ့စည်းဖြစ်ရှိနေစေဖြစ်တာကြောင့်သတိထားဖို့အမေရိကန်ထိပ်တန်းစစ်ပဆိုင်ရာအရာရှိတွေကသတိပေးလိုက်တဲ့သတင်းဥရောပသမဂ္ဂ EU မူဝါဒရေးရာအကြီးအကဲနဲ့တရုတ်နိုင်ငံကြားရေးဝန်ကြီးတွေမြန်မာရေးဆွေးနွေးကြတဲ့သတင်းစတဲ့သတင်းတွေပါဝင်ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့တူပြောပြပေးတော့မှာပါ
ကောင်းပါပြီရှင်အာဖဂန်နစ္စတန်ကနေအမေရိကန်တပ်တွေပြန်ရုတ်သိမ်းတာနဲ့ပတ်သက်ပြီးအမေရိကန်ထိပ်တန်းစစ်ဗိုလ်ချုပ်ကြီးတွေကိုလွှတ်တော်မှာပြင်းပြင်းထန်ထန်မေးမြန်းကြားနာခဲ့ပါတယ်
It was the largest airlift conducted in US history and it was executed in 17 days.
American ကကွေဝင်ချပါရှင်ကြားခင်မှာတင်ပြပေးပါမယ်။အာဖဂန်ကနေ American တပ်တွေပြန်ရုတ်တဲ့ကိစ္စကအိန္ဒိယနဲ့ပါကစ္စတန်ဆက်ဆံရေးအပေါ်မှာတက်ရောက်မှုရှိလာနိုင်ပါသလား။ထိုင်းနိုင်ငံမှာတော့ကပ်ဘေးယောဂအတွင်းလိုအပ်သူတွေကိုဖုံးတော်ကြီးတွေကအကူအညီပေးနေတဲ့အကြောင်းတရားမဝင်မြန်မာလုပ်သားတွေအပါအဝင်ရွှေ့ပြောင်းလုပ်သားတွေကိုထိုင်းမှာအထောက်ထားထုတ်ပေးမဲ့အခြေအနေစတဲ့သတင်းဆောင်ပါတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့အင်ကာနဲ့ညာချဆွေးနွေးကန်တို့ကိုလည်းပြန်ပြီးတော့နားဆင်ကြရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်မှုကျော်တို့ပြောပြပေးပါမယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံကိုအုပ်ချုပ်နေတဲ့တာလီဘန်တွေဟာအကြမ်းဖက်အဖွဲ့အစည်းဖြစ်ရှိနေစေဖြစ်တာကြောင့်သတိထားစောင့်ကြည့်ဖို့လိုတဲ့အကြောင်းအမေရိကန်ထိတ်တန့်စစ်ပဆိုင်ရာအရာရှိတွေကသတိပေးလိုက်ကြပါတယ်။
And we must remember that the Taliban was and remains a terrorist organization.
Taliban ni ya de chain ga ajan phe apwe si phit kat de lo aku thi le ajan phe apwe si phit shi ni se phit bi e khaira apwe ne le asa ma phyat de ba u belo lu ri ne sat san ni ya de le so ra chano ga lo shin shin lin lin myin ma de lo American pu twae si u si chou mya okta bo chou chi Mark Miller ga in ga ni hlut taw chan na pwe ma pyo su lai da ba ni paw 20 cha Afghanistan sit pwe a song tat bi tat twe yut thain ya ma phyo phye chin ni ri chung ya de paw wi myan mu ri chi che thwat paw ka bi de naw in ga ni ga hlut taw ma American thait tan sit phet sa ya ya chi chi ri a pyin tan me gung thauk khan ka ya da ba Taliban ni tain pai kha bi de naw American nang ngin da ri ne tat paw win ni yut thain yi a si sin ni a lo chi lou kha ya da cha a saw wai ma phyo phye chung ya bi me myo lin tha da de အောင်မြင်မှုရတဲ့အကြောင်းလဲအမေရိကန်ထိပ်တန်းကာဝေးရရှိတွေကကာဝေးပြောဆိုသွားကြပါတယ်ကာဝေးဝင်းကြီးလွိုင်းအော့စတင်ကတော့ကယ်ဆယ်ရေးစီစဉ်တွေကိုအစွမ်းကုန်ဆောင်ရွက်ခဲ့ကြောင်းနဲ့ကမ္ဘာမှာဘဲစစ်တပ်မှာဒီလိုလုပ်နိုင်မှာမဟုတ်ဘူးလို့လဲအင်္ဂါနေ့ကထက်လွတ်တော်လက်နက်ကင်တပ်ဖွဲ့များရေးရာကော်မတီရဲ့ကြားနာပွဲမှာပြောဆိုသွားတာပါသမ္မတဂျိုးဘိုင်ဒန်အစိုးရရဲ့အစီအမံတွေနဲ့ပတ်သက်လို့ကြားနာပွဲမှာလွတ်တော်အမတ်တချို့ကအပြင်းထန်ဝေဖန်ခဲ့ကြပေမဲ့ကာဝေးဝင်းကြီးကတော့အမေရိကန်သမိုင်းမှာအကြီးဆုံးလေကြောင်းကယ်ဆယ်ရေးအစီအစဉ်ဖြစ်အခက်အခဲတွေကြုံရပေမဲ့အောင်မြင်မှုရတဲ့အကြောင်းလဲပြောဆိုသွားပါတယ
်အာဖဂန်နစ္စတန်နိုင်ငံမှာဂျာကာလာအုပ်ချုပ်ရေးအတွက်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းကိုယာယီအဖြစ်1964ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းကဥပဒေတွေကိုပြန်လည်အသုံးပြုမယ်လို့တာလီဘန်တွေကပြောဆိုလိုက်ပါတယ်တာလီဘန်အစိုးရယာယီတရားရေးဝင်ကြီးအဗ်ဒူလာရှရီကတရုတ်တန်အမတ်ကြီးနဲ့တွေ့ဆုံစဉ်ပြောကြားခဲ့တာပါအစ္စလာမ်ရဲ့အစိုးရကရှားဘီယန်လက်ထက်ကဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းကိုအကောင့်အထည်ပေါ်ကျင့်သုံးမှာဖြစ်ပြီးဒီဖွဲ့စည်းပုံဟာအစ္စလာမစ်ရှရီယာဥပဒေနဲ့လည်းဆန့်ကျင်မှုမဖြစ်ဘူးလို့တရားရေးဝင်ကြီးကပြောဆိုပါတယ်ဒါအပြင်ရှရီယာဥပဒေနဲ့အစ္စလာမစ်အုပ်ချုပ်ရေးကိုမဆန့်ကျင်တဲ့နိုင်ငံတကာဥပဒေတွေပြဋ္ဌာန်းချက်တွေကိုလည်းလေးစားလိုက်နာတော့မှာဖြစ်တယ်လို့တရားရေးဝင်ကြီးရှရီကပြောဆိုပါတယ်ရှားပြင်းလက်တဲ့ဖွဲ့စည်းပုံမှာအမျိုးသမီးအခွင့်အရေးတွေအဖြစ်မဲပေးခွင့်နိုင်ငံရေးမှာဥဆောင်ပါဝင်နိုင်ဖို့ဆိုတဲ့အခွင့်အရေးတွေကိုအမခံပေးထားပါတယ်။ဒါပေမဲ့ဒီအချက်တွေကိုထုတ်ယူအသုံးပြုမပြုဆိုတာကိုတော့တာလီဘန်တရားရေးဝင်ကြီးကပြောဆိုခဲ့ခြင်းမရှိပါဘူး။1964ခုနှစ်ရှားပြင်းလက်ထက်မှာအတည်ပြုပြဋ္ဌာန်းခဲ့တဲ့ဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းဟာပါလီမန်ဒီမိုကရေစီစနစ်ကိုအကောင့်တည်းဖော်ခဲ့ပါတယ်။ဒါပေမဲ့လည်းလူ့အခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေကတော့စိုးရိမ်နေပြီးအာဖဂန်မှာအပြစ်ပေးတပ်ဖြတ်တာတွေခြေရီလက်တွေဖြတ်အပြစ်ပေးတာတွေပြန်လာလည်အောင်မယ်လို့အဖွဲ့အစည်းတစ်ခုရဲ့ခေါင်းဆောင်တူကတော့ပြီးခဲ့တဲ့အပတ်ထက်ကပြောဆိုခဲ့ပါတယ်။ဒါ့အပြင်တနင်္လာနေ့ကအမေရိကန်နိုင်ငံသားရေးဌာနပြောရေးဆိုခွင့်ရှိသူဂျလီနာပေါ်တာကတော့အာဖဂန်ရဲ့လူ့အခွင့်အရေးအခြေအနေတွေကိုလွန်ဆောင်မှစိုးရိမ်မခင်ဖြစ်မိကြောင်းနဲ့ အာဖဂန်မှာဘလို့အစိုးရမစိုးအခြေခံလူအခွင့်အရေးတွေလွတ်လပ်စွာပေါ်ပြခွင့်အပအဝင်အခြေခံလွတ်လပ်ခွင့်တွေနဲ့အမျိုးသမီးအခွင့်အရေးတွေကိုလေးစားလိုက်နာဖို့အတွက်အမေရိကန်အစိုးရနဲ့နိုင်ငံတကာအတိုင်းအဝန်းတွေကအလေးနဲ့ထားကြောင်းပြောဆိုခဲ့ပါတယ်
။မြောက်ကိုရီးယားကတလအတွင်းတတိယအကြိမ်ဖြစ်အင်္ဂါနေ့ကနောက်ထပ်မစ်ဆိုင်းတုံးစမ်းသပ်လိုက်တဲ့အတွက်နိုင်ငံတကာကတုံ့ပြန်မှုတွေလည်းထွက်ပေါ်လာပါတယ်။ကလမကနိပတ်လေထရီညီလကမှာမြောက်ကိုရီးယားကိုယ်စားလှယ်မင်းငုံမပြောခင်မိနစ်ပိုင်းလိုမှာပဲစမ်းသပ်ဖြစ်ခဲ့တာလည်းဖြစ်ပါတယ်ဒေသစံတော်ချိန်မနေ့6:40လောက်မှာမြောက်ကိုရီးယားကအရှိတ်ကန်းလွန်ပင်လယ်ပြင်နဲ့ပြစ်လွတ်ခဲ့တာလို့လည်းတောင်ကိုရီးယားစစ်တပ်ကပြောပါတယ်ပြစ်လွတ်လိုက်တဲ့မစ်ဆိုင်းတုံးဟာပထင်းတက်တုံးဖြစ်နေကြောင်းလည်းဂျပန်ကာဝေးဝန်ကြီးဌာနအရာရှိတွေကပြောပါတယ်မြောက်ကိုရီးယားဂျာဂန်ပြည်နယ်မူယုံပြုံရီဒေသကနေပြစ်လွတ်ခဲ့တဲ့မစ်ဆိုင်းတုံးဟာတာတိုဖြစ်ဖြစ်နိုင်တယ်လို့လည်းတောင်ကိုရီးယားစစ်တပ်ကယူဆထားပါတယ်ဒီဒေသမှာပဲ2019ဇူလိုင်လထဲမှာတုန်းကတိုက်ချင်းပြင်မစ်ဆိုင်းတုံးတစ်စင်းကိုမြောက်ကိုရီးယားကပြစ်လွတ်ခဲ့မှုပါတယ်မြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးစစ်တပ်မှုဟာကုလသမဂ္ဂလူညွန့်ရေးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်ရာရောက်တယ်လို့အိန္ဒိယနေနဲ့နိုင်ငံတကာတိုင်ဝမ်ကိုချိန်ချမှုအဖြစ်နဲ့အမေရိကန်ကပြစ်တင်ရှုတ်ချခဲ့တာပါမြောက်ကိုရီးယားနဲ့တန်တမာရေးအရညှိနှိုင်းမှုရည်ရွယ်ထားပြီးဆွေးနွေးဖို့တောင်းဆိုတဲ့အကြောင်းလဲအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကိုလည်းအမေရိကန်ကအခိုင်အမာကာကွယ်သွားမှာဖြစ်ကြောင်းပြောဆိုခဲ့တာပါမြောက်ကိုရီးယားရဲ့ကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်ကင်ဆုံကတော့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ရန်လိုတဲ့မူဝါဒတွေကိုတုံ့ပြန်တဲ့အနေနဲ့နျူကလ িয়ার မစ်ဆိုင်းတုံးနည်းပညာတွေကိုစမ်းသပ်နေတာဖြစ်တဲ့အကြောင်းနယူးယောက်ကုလသမဂ္ဂရုံးချုပ်ကထွေထွေညီလာခံမိန့်ခွန်းမှာပြောဆိုသွားပါတယ်
။သမ္မတထရန့်လက်ထက်ကတရုတ်စစ်တပ်အကြီးအကဲကိုတယ်လီဖုန်းခေါ်ပြောဆိုခဲ့တာကသူ့အနေနဲ့ပုံမှန်လင်းလင်းနဲ့တရုတ်အစိုးရရဲ့စိုးရိမ်မှုတွေကိုတုံ့ပြန်ခဲ့တာသာဖြစ်ကြောင်းအမေရိကန်စစ်တပ်ရဲ့အကြီးအကဲဗိုလ်ချုပ်ကြီးမတ်ခ်မဲလီကအင်္ဂါနေ့တုန်းကအမေရိကန်ထက်လွတ်တော်မှာထွက်ဆိုခဲ့ပါတယ်။သူ့အနေနဲ့တရုတ်ဗိုလ်ချုပ်ကြီးကိုဖုန်းပြောဆိုခဲ့တာကိုသမ္မတထရန့်အစိုးရရဲ့အဓိကတာဝန်ရှိသူတွေသိတယ်လို့ပြောဆိုပါတယ်။အော်တိုဘာလ30ရက်နေ့နဲ့ဇန်နဝါရီလ18ရက်နေ့မှာသူဖုံးကော်ခဲ့ကြောင်းအမေရိကန်ကတိုက်ခိုက်မှာကိုတရုတ်အစိုးရဘက်ကစိုးရိမ်မှုတွေရှိနေတယ်ဆိုတဲ့ထောက်လှမ်းရေးသတင်းပေးပို့ချက်အရတရုတ်ကိုဖုံးခေါ်ခဲ့တယ်လို့ဆိုပါတယ်။ Republican လွတ်တော်မှတချို့ကဗိုလ်ချုပ်ကြီး Mark Milley ဟာအမေရိကန်စစ်တပ်အနေနဲ့ရတားအစိုးရကစစ်တပ်ပေါ်ထိန်းချုပ်ဦးဆောင်နေဆိုတဲ့အစင်လာကိုချုပ်ဖြတ်ခဲ့တဲ့အတွက်သူ့ကိုယာရုကထုတ်ပယ်ပေးဖို့သမ္မတဂျိုးဘိုင်ဒန်အစိုးရကိုတောင်းဆိုခဲ့ပါတယ်။ဗိုလ်ချုပ်ကြီး Milley ကတော့သမ္မတထရန့်အနေနဲ့တရုတ်ကိုတိုက်ခိုက်ဖို့ရည်ရွယ်ချက်ရှိတာကိုသူ့အနေနဲ့အသေးချာသိတဲ့အတွက်သမ္မတရဲ့ရည်ရွယ်ချက်နဲ့အမိန့်ကိုတောင်းဝင်အရာလိုက်နာတာသာဖြစ်ကြောင်းထွက်ဆိုခဲ့ပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ညာပိုင်းဒိုမီတာ40 kHz 9413ညာပိုင်းဒိုမီတာ57 kHz 5859နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တဲ့မြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုတ်နေမနေ့ကင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ဥရောပသမဂ္ဂ EU မူဝါဒရေးအကြီးအကဲနဲ့တရုတ်ထိပ်တန်းတန်တမန်တို့အွန်လိုင်းဆွေးနွေးပွဲမှာမြန်မာရေးကိုလည်းထက်သွင်းဆွေးနွေးကြပါတယ်။ EU မူဝါဒရေးအကြီးအကဲဂျိုးဆက်ဘော်ရနဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီတို့အင်္ဂါနေ့ VUW တင်တွေ့ဆုံရမှာဆင်အာနာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအကျပ်သွေးတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအရေးတာလီဘန်တွေသိမ်းပိုက်လိုက်တဲ့အာဖဂန်နစ္စတန်နိုင်ငံအရေးနဲ့အင်ဒိုပစိဖိတ်ဒေသအရေးစရာတွေအပါအဝင်နိုင်ငံတကာနဲ့ဒေသရင်းကိစ္စတွေကိုဆွေးနွေးတဲ့အကြောင်း EU ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါမြန်မာရေးနဲ့ပတ်သက်လို့ EU ရောတရုတ်နိုင်ငံကပါစိုးရိမ်မှုတွေရှိတဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကဆင်အာနာသိမ်းပြီးနောက်ဆက်တွဲနိုင်ငံရေးလူခွင့်ရေးနဲ့မတိမငြိမ်အခြေအနေတွေပေါ်ပေါက်နေတာကြောင့်ဒေသရင်းကိုပါရက်ခတ်လာမှာကိုနိုင်ငံတကာနဲ့ဒေသရင်းနိုင်ငံတွေကြားမှာစိုးရိမ်မှုတွေထွက်ပေါ်နေတာပါမြန်မာနိုင်ငံအခြေတဲကို800အရှက်နိုင်ငံများအသင်းအာဆီယံကဥဆောင်ဖြည့်ရှင်းမှုလဲ EU နဲ့တရုတ်နိုင်ငံပါဝင်နိုင်ငံတကာအတိုင်းအဝန်းကအားပေးနေပါတယ်ဒါပေမဲ့လည်းဆင်အာနာသိမ်းပြီးရှစ်လလောက်ရှိလာတဲ့အချိန်ထိနိုင်ငံရေးတင်းမာမှုတွေနဲ့လက်နက်ကန်ပြည်ပကတ်တွေဆက်လက်ပေါ်ပေါက်နေတာကြောင့်ပုံစံသစ်နဲ့ချင်းကပ်ဖြည့်ရှင်းကြဖို့လဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ထုကုစလဲတော်မင်ဒရုစ်ကလည်းမချခင်ရင်တုန်းကပဲတိုက်တွန်းထားပါတယ
်ထိုင်းမြန်မာနယ်စပ်ကန္တနာဘူရီပြည်နယ်နဲ့ထိုင်းမလေးနယ်စပ်ဆုံခလာပြည်နယ်ထဲမှာဒီရက်ပိုင်းအတွင်းလူမောင်းခိုးကူးမှုတွေနဲ့ဖမ်းပြီးတဲ့မြန်မာနိုင်ငံသားတရားထက်မနေ့ရှိနေပြီဖြစ်ကြောင်းအလုသမားရေးဆောင်ရွက်တဲ့အဖွဲ့တွေကပြောဆိုပါတယ်အလုသမားတွေဟာအလုရဖို့လာကြရင်းနဲ့လူမောင်ကိုပွဲစားတွေရဲ့တားကောင်တွေဖြစ်ခဲ့ရတယ်လို့ AACC အလုသမားကူညီရေးအဖွဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကပြောဆိုပါတယ
်ဒီလူမားတွေကတော့ဟိုလက်ဆီကတော့ဒီကနေ့ကတော့တားမောင်းကောင်းနေရနေပြီးဆောင်ပေးနေတယ်ကျွန်တော်တို့ဒီကယ်ရီတွေလူမောင်ကိုကူတဲ့လူတွေကနေဒီကျွန်တော်တို့ပွဲစားတာတွေတော့မကောင်းတော့ပြီးတော့ပါတဲ့လူမားတွေဖြစ်ပါတယ်
ထိုင်းမလေးနိုင်ငံမှာဖမ်းမိသူတွေကတော့တော်ထဲမှာလူကုန်ကူးသူတွေကဆွန့်ပစ်သွားကြတာဖြစ်ကြောင်းဆုံးခလာပြည်နယ်ဟိုက်ရိုင်မြို့ကရွှေပြောင်းအလို့သမားအခွင့်ရေးကွန်ရက်ကပြောဆိုပါတယ်ဖမ်းမိသူတွေတဲကတချို့ကတရားမဝင်ခိုးဝင်မှုနဲ့တရားရင်ဆိုင်နေရတာရှိတယ်လို့တချို့ကလည်းလူကုန်ကူးမှုဥပဒေတွေနဲ့တရားရင်ဆိုင်နေရတာတွေရှိတယ်လို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကပြောဆိုပါတယ
်ဆွေနေငါတိုက်ခွန်းတွေတခုမှာအင်္ဂါနေ့အစောပိုင်းကပေါက်ကွဲမိလာမှုကြောင့်လူ20ထက်မနည်းတန်ရတာကြောင့်စိတ်မကောင်းဖြစ်ရတဲ့အကြောင်းဝန်ကြီးချုပ်ကပြောဆိုလိုက်တယ်လို့စုံစမ်းစစ်ဆေးမှုတွေကိုအစိုးရကကူညီပေးနေတဲ့အကြောင်းလည်းပြည်ထောင်ဝန်ကြီးကပြောဆိုလိုက်ပါတယ်။ဆွေရနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ Goldberg မြို့လေကအနေတဲ့အရက်မှာဒေသစံတော်ချိန်မနည်း9နာရီလောက်ပေါက်ကွဲမှုတွေရရှိခဲ့တဲ့အကြောင်းအရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေကပြောဆိုခဲ့ကြတာဖြစ်ပါတယ်။တခြားအခန်းတော်တော်များကိုပါမိကုဆက်ပြန့်နှံ့ခဲ့ရကနေအရေးပေါ်ဝန်ထမ်းတွေလူတွေကိုကယ်ထုတ်ပေးခဲ့ကြရပါတယ်။မျိုးတော့နိုင်တော့ကြောင်မိသက်သမားတွေညှင်းသက်ခဲ့ကြရတာပါပြည်ရေးဝန်ကြီးမိုက်ကယ်ဒန်ဘတ်နဲ့တူစတော့ဟ ோம் မျိုးတော်ကသတင်းစာရှင်းလင်းပွဲအတွင်းမှာတော့ဝန်ကြီးချုပ်စတီဖန်လော်ဗန်ကတော့ထိခိုက်ခဲ့ရသူတွေအတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းနဲ့ဒီလိုဖြစ်ရမျိုးဟာလူတိုင်းဝိုင်းတစ်ခုလုံးမှာပါထိခိုက်ရတဲ့အကြောင်းပြောဆိုတော့ပါတယ်ပြည်ရေးဝန်ကြီးကတော့ပောက်ကွဲမှုဟာသွေးယိုသားယိုမဟုတ်တဲ့အကြောင်းနဲ့စုံစမ်းစစ်ဆေးသူတွေကဖြစ်နိုင်ရည်ရှိနိုင်တဲ့အကြောင်းရင်းတွေအလုံးကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းပြောဆိုခဲ့တာပါစာအုပ်ထဲမှာရှိနေတဲ့သူတရားကိုတက်ခတ်ဖို့ကြိုးပမ်းတဲ့လုပ်ရမျိုးလဲဖြစ်ကောင်းဖြစ်နေတဲ့အကြောင်းပြည်ထောင်စုဝန်ကြီးကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ
်။အမေရိကန်ပြည်ထောင်စုမှာအသက်9နှစ်ကနေ17နှစ်အရွယ်ကလေးတွေတက်ကိုဗစ်အရေးပေါ်ကာကွယ်ဆေးအဖြစ်အသုံးပြုနိုင်ဖို့အတွက်အမေရိကန်အစိုးရတာဝန်ရှိသူတွေထံတင်ပြတောင်းခံသွားမယ်လို့ Pfizer ဆေးကုမ္ပဏီနဲ့BioTech ကာကွယ်ဆေးထုတ်လုပ်တဲ့ဆေးကုမ္ပဏီတွေကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။ကနဦးစမ်းသပ်ချက်တွေအရအမေရိကန်စားသောက်ကုန်နဲ့ဆေးဝါးစီစီရေးဌာန FDA ကိုအင်္ဂါနေ့မှာတွေ့ရှိချက်တွေကိုတင်ပြပြီးနောက်အခုလိုပြောဆိုခဲ့တာဖြစ်ပါတယ်လူပေါင်း 2268 ဦးကိုစမ်းသပ်ခဲ့ပြီးတဲ့နောက်သူတို့ရဲ့ကာကွယ်ဆေးဟာ9နှစ်ကနေ17နှစ်အရွယ်ကလေးတွေအတွက်အန္တရာယ်မရှိဘဲထိရောက်မှုရှိတာကိုတွေ့ရတယ်လို့ဆိုပါတယ်ကိုဗစ်ကာကွယ်ဆေးကိုအသက်16နှစ်နဲ့အထက်တွေကိုထိုးပေးဖို့အပြည့်အဝခွင့်ပြုခဲ့ပြီးအသက်12နှစ်ကနေ15နှစ်အတွင်းကလေးတွေကိုအရေးပေါ်အခြေအနေမှာထိုးပေးဖို့ FDA ခွင့်ပြုထားပြီးဖြစ်ပါတယ်အခုအခါကျောင်းတွေဖွင့်ထားပြီးဖြစ်တဲ့အတွက် FDA အနေနဲ့ခွင့်ပြုချက်ကိုမြန်မြန်ဆန်ဆန်အတည်ပြုပေးနိုင်မယ်ဆိုရင်စောင်းဦးရာသီမှာဖြစ်နိုင်ခြေရှိတဲ့ကူးစက်ပြန့်ပွားမှုမြင့်တက်နိုင်တာကိုကာကွယ်နိုင်ဖို့အထောက်အကူဖြစ်နိုင်တယ်လို့ကာကွယ်ဆေးကုမ္ပဏီတွေကပြောဆိုထားပါတယ်။ဒီလပိုင်းတွေမှာကိုဗစ်ရောဂါကူးစက်မှုဟာကလေးတွေအကြားမှာမြင့်တက်ခဲ့တယ်လို့အမေရိကန်ကလေးဆရာဝန်များအသင်းကပြောဆိုထားပါတယ်။ကလေးတွေဟာရောဂါကူးစက်နိုင်မှုကိုခံနိုင်ရှိတယ်ဆိုပေမဲ့သူတို့ကနေတဆင့်ကူးစက်ပြန့်ပွားတာတွေဖြစ်နိုင်တယ်လို့ကြမ်းကျင်သူတွေကပြောဆိုထားပါတယ်။
ထိတ်တန့်ရောက်တဲ့တဲ့ကိုကိုအောင်လွင်ဦးနဲ့ကိုစောမှုကျော်တို့ခြေညာပေးခဲ့တာပါရှင်။ VOE မြန်မာပိုင်းစီစဉ်ရဲ့မနေ့ခင်ရေဒီယိုအစီအစဉ်ကိုရုပ်သံကနေပါတိုးချက်ထုတ်လွှင့်ပေးနေတာပါ။ဒါ့အပြင် VOE ရဲ့ website ဆာမျက်နှာဖြစ်တဲ့ bami.voenews.com မှာအသံလွှင့်ချိန်နဲ့တစ်ချိန်နဲ့ဓာတ်ရိုက်နားဆင်နိုင်ကြသလို VOE မြန်မာပိုင်းစီစဉ်ရဲ့လူမှုကွန်ရက် Facebook ဆာမျက်နှာမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်ပါတွေကိုတင်ပြပေးပါမယ်ရှင်။နှစ်ပေါင်း20ကြာအာဖဂန်နစ္စတန်စစ်ပွဲအဆုံးသတ်ပြီးတပ်တွေရုတ်သိမ်းတာမှာကြုံခဲ့ရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးအမေရိကန်ထိတ်တန့်စစ်ဘက်ဆိုင်ရာအရာရှိကြီးတွေကွန်ဂရက်စ်လွှတ်တော်မှာအပြင်းအထန်မေးခွန်းထုတ်ခံခဲ့ရပါတယ်။တပ်ရုတ်သိမ်းရေးအစီအစဉ်အစောပိုင်းမှာဖျို့ဖျဲကြုံခဲ့ရပေမဲ့မျှော်လင့်ထားတာထက်အောင်မြင်မှုရခဲ့ကြောင်းလဲအင်ကာနီလွှတ်တော်ကြားနာပွဲမှာကာကွယ်ပြောဆိုခဲ့ကြပါတယ်။ဒီအချိန် VOA သတင်းတောက် Jeff Seldens ရဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးပြောပြပေးပါမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်ကထောက်ခံတဲ့အစိုးရပြုတ်ကျတာအမေရိကန်တွေကိုလေကြောင်းကနေကယ်ထုတ်တဲ့အစီအစဉ်တွေမအောင်မမြင်ဖြစ်ခဲ့တာတာလီဘန်တွေသိမ်းပိုက်လိုက်တာကြောင့်မဟာမိတ်အာဖဂန်တွေအန္တရာယ်နဲ့ရင်ဆိုင်ကြရတာတွေအတွက်ဝေဖန်သံတွေအကြီးအကျယ်ထွက်ခဲ့ပြီးတဲ့နောက်ကွန်ဂရက်စ်လွှတ်တော်မှာတပ်ရုပ်သိမ်းတဲ့အစီအစဉ်နဲ့ပတ်သက်လို့ကြားနာခဲ့တာပါကာဝေးဝန်ကြီးလွိုက်အော့စတင်ကတော့ကယ်ဆယ်ရေးအစီအစဉ်တွေကိုအစွမ်းကုန်ဆောင်ရွက်ခဲ့ကြောင်းနဲ့ကမ္ဘာမှာဘယ်စစ်တပ်မှဒီလိုလုပ်နိုင်မှာမဟုတ်ဘူးလို့လည်းအင်္ဂါနေ့ကထက်လွှတ်တော်လက်နက်ကိုက်တပ်ဖွဲ့များရေးရာကော်မတီကြားနာပွဲမှာပြောဆိုသွားပါတယ်
It was the largest airlift conducted in US history and it was executed in 17 days.
American တမိုင်းမှာအကြီးဆုံးလေကြောင်းကယ်ဆယ်ရေးဖြစ်ပြီး18ရက်အတွင်းအပြီးလုပ်ခဲ့ပါတယ်
။မူလကလူပေါင်း9000ကနေ8000လောက်ထိကယ်တင်မှုစီစဉ်ခဲ့တာဖြစ်ပေမဲ့လက်တွေ့မှာ3400ကျော်ထိရှိခဲ့ကြောင်းလည်းကာဝေးဝန်ကြီးကပြောဆိုခဲ့တာပါ။ဒါပေမဲ့လည်းအပြည့်အဝအောင်မြင်တယ်လို့မဆိုနိုင်ဘူး။မမျှော်လင့်မဲ့တာလီဘန်တွေကပူးမြို့တော်ကိုသိမ်းပိုက်လိုက်တာကြောင့်လူစိတ်ကိုလူစုလူဝေးနဲ့ထွက်ပြေးလာကြရတာကြောင့်ပထမဆုံးနှစ်ရက်မှာလေကြောင်းကယ်ဆယ်ရေးလုပ်ငန်းတွေအခက်အခဲကြုံခဲ့ရတယ်လို့လည်းပြောပါရယ်။
We moved so many people so quickly out of Kabul that we ran into capacity and screening problems at intermediate staging bases outside Afghanistan.
Kabul ကနေလူတွေကိုတန်းနိုင်သလောက်အများဆုံးကယ်ထုတ်ခဲ့ပါတယ်။ဒါပေမဲ့လည်း Afghanistan ပြင်ပကစခန်းတွေမှာလူတွေပြည့်နေပြီးစီစစ်တဲ့လုပ်ငန်းတွေမှာလည်းပြဿနာတွေပေါ်ခဲ့ရပါတယ်။
အမေရိကန်နဲ့မာမေးတပ်တွေစုခွာနေချိန်အောက်တိုဘာ26ရက်နေ့ကဟာမစ်ကာဇိုင်နိုင်ငံတကာလေဆိပ်မှာအသေးခံဘုံးခွဲတိုက်ခတ်မှုကြောင့်အမေရိကန်တပ်ဖွဲ့ဝင်13ယောက်နဲ့အာဖဂန်169ယောက်သေဆုံးတဲ့ဖြစ်ရတဲ့နောက်ရက်အနည်းငယ်ကြာမှာအမေရိကန်ရဲ့အဝေးထိန်ဒရုန်းနဲ့တိုက်ခတ်မှုကြောင့်ကလေး9ယောက်အပါအဝင်အာဖဂန်ရဲသား10ယောက်သေဆုံးခဲ့တဲ့ဖြစ်ရကိုလည်းကာဝေးဝန်ကြီးကကြားနာပွဲမှာထည့်သွင်းပြောဆိုသွားပါတယ်အာဖဂန်စတန်နိုင်ငံကနေထွက်ခွာခြင်းနဲ့အမေရိကန်တွေကိုကူညီဖို့စစ်တပ်အနေနဲ့လက်လျှော့မှာမဟုတ်ကြောင်းလည်းပြောဆိုသွားကြတာပါ။ဒါပေမဲ့လည်းလွတ်တော်အမတ်တချို့ကတော့အစိုးရရဲ့ဆောင်ရွက်ချက်တွေပေါ်အပြင်းထန်ဝေဖန်ခဲ့ကြတာပါ။ထက်လွတ်တော်လက်နက်ကိုင်တပ်ဖွဲ့များရဲ့ကော်မတီဝင်ထိတ်တဲ Republican အမတ် Jim Inhofe ကတော့ကြုံခဲ့ရတဲ့ဖြစ်ပျက်တွေဟာကြိုတင်ခံမှန်းလို့ရပေမဲ့သမ္မတ Joe Biden အစိုးရနဲ့အကြံပေးအရာရှိတွေဟာမြေပြင်တန်မှုတွေရဲ့စကားကိုနားမထောင်ခဲ့ကြသလိုCongress လွတ်တော်ရဲ့စကားကိုလည်းနားမထောင်ခဲ့ကြဘူးလို့ကြားနာပွဲမှာပြောဆိုသွားပါတယ်။ Taliban တွေထိန်းချုပ်လိုက်တဲ့ Afghanistan နိုင်ငံကနေအချမ်းဖက်ဝါရီတွေရဲ့ချင်းချောက်မှုတွေကိုတံပြန်နိုင်မဲ့အစီအစဉ်လဲ American အစိုးရမှမရှိဘူးလို့ဝေဖန်သွားတာပါ။ဒါပေမဲ့လည်းကာဝေးဝန်ကြီး Austin နဲ့ကြားနာပွဲမှာထွက်ဆိုသွားတဲ့ပူးထွက်စီဦးစီးချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီး Mark Milley တို့ကတော့အချမ်းဖက်ဝါရီတံပြန်တက်ပြည့်ရေးလုပ်ငန်းတွေလုပ်ဖို့ခက်ခဲပေမဲ့ American လုံခြုံမှုရှိအောင်စစ်တပ်ကကြိုးပမ်းသွားမယ်အကြောင်းပြောဆိုခဲ့တာပါ။
That mission will be much harder now but not impossible and we will continue to protect the American people.
ဒီလိုလို့ဖို့အခုခါပုံမခက်ခဲလာပြီမဲ့ဖြစ်နိုင်တဲ့ကိစ္စတော့မဟုတ်ပါဘူး။ American ပြည်သူတွေကိုလည်းကျွန်တော်ဆက်လက်အကာအကွယ်ပေးသွားမှာပါ
။ပြန်လည်ဖွဲ့စည်းထားတဲ့ Al-Qaeda နဲ့ IS စစ်သည်ကြောအုပ်စုတွေအနေနဲ့ American ကိုတိုက်ခတ်ဖို့စစ်အားထက်သန်နေမယ်ဆိုတာပကတိအခြေအနေမှာဖြစ်ကြောင်းလည်းပြောဆိုသွားတာပါ။ Taliban အဖွဲ့ဟာအရင်တုန်းကရောအခုချိန်မှာပါအကြမ်းဖက်အဖွဲ့အစည်းဖြစ်ရှိနေစေဖြစ်တယ်လို့ Al-Qaeda အကြမ်းဖက်အဖွဲ့နဲ့လည်းစမဖြတ်သေးဘူးဆိုတော့မေ့မထားကြဘူးနဲ့ဒီကနေ့အချိန်မှာဘလို့ဖွဲ့စည်းနဲ့ရင်ဆိုင်နေရတယ်ဆိုတော့အမြင်ရှင်းရှင်းနဲ့မြင်နိုင်ကြဖို့လေဘိုချိုကြီးမက်မီလီကလွတ်တော်ကြားနာပွဲမှာသတိပေးပြောကြားသွားပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပါရှင်အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်ဖွဲ့တွေပြန်ရုတ်သိမ်းမှုကအိန္ဒိယနဲ့ပါကစ္စတန်ဆက်ဆံရေးတင်းမာမှုရောကြဖို့ကိစ္စအတွက်တော့တက်ရောက်မှုမရှိသလောက်ပဲဖြစ်ပါတယ်အမေရိကန်သမ္မတဂျိုးဘိုက်ဒန်အိန္ဒိယဝန်ကြီးချုပ်နဲ့အသိမကြခင်ကတွေ့ဆုံခဲ့သလိုဒီသမိုင်းဝင်တွေ့ဆုံမှုကနေတောင်အာရှရဲ့ပြိုင်ဘက်နှစ်နိုင်ငံဆက်ဆံရေးဘလို့ချင်းကပ်ဆောင်ရွက်မှုတွေကိုတွေ့နိုင်ပါတယ်ဆိုတာကိုတော့အနီတာဖာဝဲလ်ပေးပို့တဲ့သတင်းကိုမက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင
်ကောင်းဆောင်တို့ရဲ့သမိုင်းဝင်တွေ့ဆုံမှုကအမေရိကန်အိန္ဒိယဆက်ဆံရေးခေတ်တစ်ခုဦးတည်စေခဲ့ပါတယ်နိုင်ငံဆက်ဆံရေးကကမ္ဘာကြီးအကျိုးအတွက်မိဖက်ပူးပေါင်းမှုပါပဲလို့လည်းပူးတဲ့ကြီးညာချက်မှာဖော်ပြခဲ့ကြပါတယ
်ဘဝဒီမိုကရေစီအားအကြီးဆုံးနိုင်ငံကြီးတွေဖြစ်ကြတဲ့အိန္ဒိယနဲ့အမေရိကန်ဆက်ဆံရေးကပိုပြီးခိုင်မာရင်းနှီးနှွေးထွေးတဲ့ဆက်ဆံရေးဖြစ်ဖို့ဦးတည်နေပါတယ်ကမ္ဘာကြီးတစ်ခုလုံးအတွက်အကျိုးဖြစ်စေလိမ့်မယ်လို့ယူဆပါတယ
်ဒါပေမဲ့အာဖဂန်ရင်းနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့ဆက်ဆံရေးထိခိုက်နေတဲ့အိန္ဒိယရဲ့ရန်ဘတ်ပါကစ္စတန်နိုင်ငံနဲ့ဆက်ဆံရေးကရောဘယ်လိုရှိနေပါလဲအာဖဂန်နစ္စတန်ကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းတာလီဘန်အစိုးရတဲ့လက်အောက်ကနေလွတ်မြောက်ဖို့ကြိုးစားကြတဲ့အာဖဂန်တွေထောင်ထဲချီပါကစ္စတန်နိုင်ငံရဲ့ထွက်ပြေးတင်ဆောင်ခဲ့ကြပါတယ်အိန္ဒိယဝန်ကြီးချုပ်မိုဒီနဲ့အမေရိကန်သမ္မတဂျိုးဘိုက်ဒန်တို့တွေ့ဆုံခဲ့ကြတဲ့တောက်ကြနေ့မှာပဲကုလသမဂ္ဂအထွေထွေညီလာခံမှာမိန့်ခွန်းပြောကြားခဲ့တဲ့ပါကစ္စတန်ခေါင်းဆောင်ကတော့အမေရိကန်ဟာအနည်း20ကြာအာဖဂန်ပြည်ပကအတွင်းပါကစ္စတန်ကိုရန်ရှာနေခဲ့တယ်လို့ဆွဆွဲပြောဆိုပြီးနိုင်ငံဆက်ဆက်ရေးနဲ့ပတ်သက်လို့မေးခွန်းထုတ်ခဲ့ပါတယ
်အမေရိကန်တွေကိုဘာသာပြန်လုပ်ပေးခဲ့တဲ့သူတွေကူညီသူတွေအားလုံးကိုကူညီဆောင်ရှောက်ဖို့သူတို့အတွက်စိုးရိမ်ကြောင်းပြောဆိုတာတွေအများကြီးရှိပါတယ်ဒါပေမဲ့ကျွန်တော်တို့ကြတော့ရောအာဖဂန်စစ်ပွဲမှာအမေရိကန်နဲ့မဟာမိတ်လုပ်ခဲ့လို့အခုကျွန်တော်တို့အများကြီးဒုက္ခရောက်နေရတာလေ
ခုလိုပြောဆိုမှုမျိုးကအမေရိကန်ပါကစ္စတန်ဆက်ဆံရေးကိုရောအိန္ဒိယပါကစ္စတန်ဆက်ဆံရေးမှာပါတင်းမာမှုတွေပိုးပြီးတော့ဖြစ်လာစေနိုင်တယ်လို့သုံးသပ်သူတချို့ကပြောပါတယ
်ဘိုင်ဒန်အစိုးရအနေနဲ့ပါကစ္စတန်နဲ့ပတ်သက်လို့ဒီမခံနိုင်တာကတော့ရှင်းပါတယ်ပါကစ္စတန်ခေါင်းဆောင်တွေဟာအာဖဂန်ကိစ္စမှာအမေရိကန်ရဲ့မဟာမိတ်အဖြစ်ဟန်ပြလို့အမေရိကန်ရဲ့ရန်သူတွေကိုကူညီထောက်ပံ့ပြီးတော့နှစ်ဖက်ခွကစားနေတယ်လို့ယူဆလို့ပါပဲ
ဖြစ်ခဲ့တဲ့သတင်းပတ်ထဲမှာပဲသမ္မတဘိုင်ဒန်ကတန်တမာရေးတွန်းတိုက်တိုက်လှုပ်သွားမယ်လို့ကတိပြုပြောခဲ့ပြီးတဲ့နောက် ပါကစ္စတန်နဲ့အမေရိကန်ခေါင်းဆောင်တွေတွေ့ဖို့ရှိမရှိဆိုတာကို VOA ကမေးမြန်းရမှာအင်မီရောပြောခွင့်ရကအခုလိုဖြေပါတယ
်နိုင်ငံသားကြီးကာကွယ်ရေးနဲ့တခြားအရေးပါတဲ့ဌာနတွေကပါကစ္စတန်အစ်မြင့်ခေါင်းဆောင်တွေနဲ့ကျမတို့ဆက်သွယ်စကားပြောနေရပြီးရှိပါတယ်အခုအချိန်မှာသမရအနေနဲ့နိုင်ငံတိုင်းကခေါင်းဆောင်တိုင်းနဲ့တော့တွေ့ဆုံစကားပြောနိုင်တာတော့မရှိသေးပါဘူးဒါကအမှန်ပါပဲဒါပေမဲ့သမရမှာကျွမ်းကျင်သူတွေပါတဲ့အဖွဲ့ရှိပါတယ်သူတို့ကဒီအတွက်ဆက်သွယ်ပြောဆိုနေရတွေကိုလုပ်နေပါတယ်
လီလာသုံးသက်သူတချို့ကတော့အစ်မြေခေါင်းဆောင်တွေတွေ့ဆုံမှုကနေလဲထိရောက်တဲ့တိုးတက်မှုတော့ရကြင်မှာရလိမ့်မယ်လို့ပြောဆိုကြပါတယ
် For the Biden administration having a call with Prime Minister
Biden အစိုးရအတွက်ပါကစ္စတန်ဝန်ကြီးချုပ်ခမ်းနဲ့ဆက်သွယ်စကားပြောရုံနဲ့ထိရောက်တဲ့တိုးတက်မှုသိမရှိနိုင်ပါဘူးဒါလို့မြင်ရတဲ့အကြောင်းတစ်ခုက Biden နဲ့ခမ်းအကြားဆက်သွယ်စကားပြောတာကျွန်တော်တို့မတွေ့ရသေးသလိုဒါကအမေရိကန်တွေနဲ့ပါကစ္စတန်နဲ့ဆက်ဆံရေးအတော့ကိုအဆင်မပြေဘူးဆိုတာကိုအချိန်တော်ကြာရှုမြင်ထားတာကြောင့်ပါဒါပြင်အင်မရန်ခန်းနဲ့ဘိုင်ဒန်ဖုန်းဆက်စကားပြောလို့ပါကစ္စတန်ကိုကြီးနက်သွားအောင်ဒါမှမဟုတ်အခွင့်အထူးပေးတာမျိုးဖြစ်မှာကိုလည်းအမေရိကန်ရာရှိတွေကမလူလားကြဘူးလို့ကျွန်တော်ထင်ပါတယ
်ပါကစ္စတန်နိုင်ငံအတွက်ကတော့အမေရိကန်ကအိန္ဒိယနဲ့ဆက်ဆံရေးတိစောက်တာကိုပုံစံတစ်မျိုးတည်းနဲ့ပဲမြင်နိုင်တယ်လို့ Chatham House အဖွဲ့ကရှာအီကပြောပါတယ
် This is a zero sum game
ပါကစ္စတန်အတွက်ကဘလို့မှတိမခံနိုင်တဲ့ကိစ္စပါအိန္ဒိယနဲ့ပုံနေတာကပါကစ္စတန်ကိုဆန့်ကျင်တာဆိုတဲ့အဓိပ္ပာယ်ဖြစ်နေတာပါ
ကောင်းဆောင်တွေရဲ့တွေ့ဆုံမှုတွေကအိန္ဒိယအမေရိကန်နိုင်ငံဆက်ဆံရေးအတွက်မျက်နှာစာသစ်စတင်ရရောက်ပြီးပါကစ္စတန်နိုင်ငံနဲ့ကတော့ဘေးဘန်းအဆင်ဆောင်နဲ့ပဲစောင့်ကြည့်တဲ့အခြေအနေမျိုးဖြစ်နေတာပါရှင
်အာဖဂန်ကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းမှုရဲ့နောက်ဆက်တွဲအခြေအနေတွေနဲ့ပတ်သက်ပြီးမက်ခင်ဖြူထွေးပြောပြပေးခဲ့တာပါရှင်ဒေတာရင်းသတင်းဆောင်မတွေကိုဆက်ပြီးတင်ပြပါမယ်ထိုင်းနိုင်ငံကဗုဒ္ဓဘာသာတန်ဃာတော်တချို့ဟာCOVID-19 ကပ်ဘေးရောဂါပိတ်အတွင်းစားဝတ်နေရေးအခက်တွေ့ကြတဲ့တကာတကမတွေအတွက်ထရက်ကားတစ်စီးနဲ့လှည့်ပြီးချက်ပြုတ်ပြီးစားတောက်ဆရာတွေကိုလိုက်လံလှူဒန်းဝင်းငှပေးနေပါတယ်။ဒီအကြောင်းကိုတော့ Writers သတင်းဆောင်ပါကိုအခြေခံပြီးမက်ခွာညိုပြောပြပေးပါမယ်ရှင
်။ယဟန်ပြူတွေနဲ့စေရနာဝန်ထမ်းတွေဟာတကူရေးကာကွယ်ရေးဝတ်စုံ PPE တွေဝတ်ဆင်ကောက်ကွင်းထဲမှာသုံးတဲ့ရင်မှာနောက်တွဲတက်ပြီးဟင်းသီးဟင်းရွက်အိတ်တွေအပြည့်တင်ပြီးဘန်ကောက်မြို့ပြင်ကဆင်းရဲသားရွာကလေးစီခရီးနှင်နေခဲ့ကြတာပါသူတို့ရဲ့ထရက်ကားလေးဟာအရင်ကလမ်းမှာဈေးလိုက်ရောင်းတဲ့ထိုင်းကုံစိန်လှဲလေးတွေလိုဒီဇိုင်းမျိုးဖြစ်ပြီးနောက်တွဲရင်ရဲ့ဘေးပတ်ချက်လေးမှာလှူဒန်းဝင်ငှမဲ့ပစ္စည်းတွေနဲ့ကုံစိန်တွေကိုချိတ်ဆွဲထားပါတယ်ဥဆောင်တန်ကတော်ကတော့တက်တော်28နှစ်အရွယ်အရှင်ပွန်ချိုင်းခမဲလီဖြစ်ပါတယ်သူကလွန်ခဲ့တဲ့လနေငယ်ကလေးကသူတရင်300တိရိပွန်တမနမစ်ဖုန်ကြီးချောင်းနာပဝင်ကျင်ကအိမ်နောက်စုတွေကိုလိုက်ပြီးကိုရိုနာဗိုင်းရပ်စ်ရှိမရှိစမ်းသပ်တဲ့ပစ္စည်းလေးတွေဝေရင်းနဲ့ဒီလိုလှုပ်ဖို့အကြံပေါ်ခဲ့တာပါ
စဘာဝကနံပါတ်ကနေကရဒူဖွန်แล้วก็จํานวนที่เราเข้ามาแจกเนี่ยคาดว่าเราน่าจะแจก
ဒီဝစင်တာမှာရှိတဲ့အခြေခံပစ္စည်းအလုံးဖုန်ကြီးတို့ထရပ်ပေါ်မှာရှိတယ်လို့ပြောနိုင်ပါတယ်တခြားလူတွေလိုပဲဖုန်ကြီးလဲဗိုင်းရပ်စ်ကူးမကိုကြောက်တာတော့အမှန်ပါပဲဒါပေမဲ့လည်းပြောရမယ်ဆိုရင်ဘုန်းကြီးအနေနဲ့ကတော့ဒုက္ခရောက်နေသူတွေကိုအကူအညီမပေးနိုင်ပါဘူးဗိုင်းရပ်စ်အကူခံရမှာတဲ့ပိုဆိုးရင်နဲ့
တကားတကမတွေထမင်းတနက်ဝဝလင်းလင်းစားရတယ်ဆိုရင်ကိုပဲကိုတော့အတွက်စိတ်ချမ်းသာလှပါပြီလို့လည်းအရှင်ပွန်ချိုင်းကမိန့်ပါတယ်တန်ကားတော်တွေဟာတနင်္ဂနွေနေ့တိုင်းကုံစိမ့်လဲတစည်းနဲ့ခောက်တုတ်ခောက်ပြန်ပစ္စည်းတယ်လိုက်သွားလူလိုက်လုပ်ငန်းအတွက်တန်ကားတော်6ပါးလောက်နဲ့စေရနာဝန်ထမ်းတကားတကမတွေကလည်းဝိုင်းပြီးတော့ကူညီလှုပ်ဆောင်ပေးနေတာပါအရှင်ပွန်ချိုင်းကသူတို့ကားလေးကတနစ်ထွက်ရင်လူပေါင်းရာကျော်အတွက်ထောက်ပံ့ပေးနိုင်တယ်။တစ်လအတွင်းမှာလူထောင်ကျော်ကိုထောက်ပံ့ပေးနိုင်ခဲ့တယ်လို့မိန့်ပါတယ်။လှူဒန်းရမယ့်ရက်ွက်ကိုရောက်တဲ့အခါမှာလူတွေစုလာပြီးဆိုရင်လူတစ်ယောက်ကိုပစ္စည်းအိတ်5မျိုးယူဖို့ခွင့်ပြုပါတယ်။အသင့်ထည့်ပေးထားပြီးသားအိတ်တွေထဲမှာခရမ်းကျင်သီး၊ဖယုံသီး၊ကြက်သွန်နဲ့ငရုတ်သီးတွေနဲ့အတူတခြားလိုအပ်ပစ္စည်းတွေဖြစ်မဲ့ပကံစည်းစက်ပြာ၊စံနဲ့ကြက်ဥလိုပစ္စည်းတွေလည်းပါပါတယ်
။ကောไห้หายหิวครับงานก็ตกงานเนี่ยครับ
พี่ซ้าเสียฤาก็2เย็ดสาลောက်ด้วยยาบาระจนเอาลุเล่แม่ผิดนี่ดาก็ตะเน่ลောက်ชื่อนี่ပြီးတော့နောက်ထပ်လဲအလုတ်ပြန်လုံးနိုင်မဲ့လမ်းစာမမြင်သေးပါဘူ
းဒါကတော့တရုတ်ကဘာလက်ခီးတဲ့ကားမောင်းခဲ့တဲ့မွန်ထရီဘွန်တီယပ်ကပြောတာပါသတင်းပတ်စင်တိုင်းမှာအရှင်ပွန်ချိုင်းတို့အဖွဲ့ကလှူဒန်းတဲ့ပစ္စည်းတန်ဖိုးဟာအ ਨੇ ဆုံးဘတ် 5,000 အမေရိကန်ဒေါ်လာ 1,500 ဝန်းကျင်ရှိပါတယ်ဒီကုန်ကြစရိတ်တွေကိုအစပိုင်းမှာတန်ကားတော်တွေကသူတို့မှာရှိတဲ့ဝတ္ထုငွေနဲ့စိုက်ထုတ်ဝင်းငှခဲ့ပေမဲ့တယောက်စကားပြောစံကြတဲ့လူတွေကလည်းအလှူငွေထည့်ဝင်လာကြပါတယ်။ ထိုင်းနိုင်ငံမှာကန့်သက်စည်းကမ်းတွေဖြည့်လျှော့ပေးနေပြီးစီးပွားရေးပြန်လည်ထူထောင်ဖို့ဆောင်ရွက်ချက်တွေညှိနှိုင်းဆောင်ရွက်နေချိန်မှာအခုလိုတန်ခါတော်တွေအစပြုလှုပ်ဆောင်တဲ့အလှူကလေးဖြစ်လာခဲ့တာပါဒါပေမဲ့လည်းနိုင်ငံဟာအခုထိကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကအဆိုးဆုံးအခြေအနေကိုရင်ဆိုင်တိုက်ဖြတ်နေရတော့မှာပဲထိုင်းနိုင်ငံမှာအခုချိန်ထိကိုဗစ်ရောဂါကူးစက်ခံစားရသူတသန်းခွဲနီးပါသေးဆုံးသူ1000ခွဲလောက်ရှိပြီးအများစုကဧပြီလနောက်ပိုင်းမှာဖြစ်တာပါ။ကြော
က်ပိုက်ตามสถานการณ์ถ้ายะโยมวันนี้ที่เรายังยิ้มไม่ได
้လူတွေပြန်ပြီးยีနိုင်ပြုတ်နိုင်လာကြပြီဆိုမှပဲဘုန်းကြီးတို့ရဲ့ဒီအလုတ်တာဝန်ကိုအဆုံးသတ်မှာပါ
။အရှင်ဘုန်းချိုင်းကဒီလိုသာမိန့်ကြပေမဲ့လည်းတကယ်တော့သူတို့เจ้าအနေနဲ့ဘယ်လောက်ကြာကြာဆက်ပြီးဒီလိုလှူဒန်းပေးဝေနိုင်မလဲဆိုတာကိုတော့သိပြီးမသေးကြပါဘူး။ဒါပေမဲ့လည်းသူ့ဘဲအချိန်မှရရမယ်ဆိုတာကိုတော့သူ့အလိုလိုသိလာလိမ့်မယ်လို့အရှင်ဖုန်ချိုင်းကမျှော်လင့်နေပါတယ်ရှင
်။မခွာညူပြောပြပေးခဲ့တာပါရှင်။ထိုင်းဘက်မှာတရားမဝင်လှုပ်သားတွေကိုအထောက်ထားလက်မှတ်ထုတ်ပေးမယ်ကြောင်းပြောပြပါမယ်။ထိုင်းနိုင်ငံမှာကိုဗစ်အရေးပေါ်ကာလအတွင်းကပ်ရောဂါကာကွယ်ရေးထိထိရောက်ရောက်လှုပ်ဆောင်နိုင်ဖို့အတွက်အထောက်ထားမရှိတဲ့မြန်မာအပါအဝင်လာအိုကမ်ဘောဒီးယား၃နိုင်ငံကလှုပ်သားတွေကို2023ခုနှစ်အထိအလုပ်လုပ်ခွင့်ရှိတဲ့အထောက်ထားလက်မှတ်တွေထုတ်ပေးဖို့ထိုင်းအစိုးရကစက်တင်ဘာလ28ရက်နေ့မှာအတည်ပြုပေးလိုက်ပါတယ်။ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမှာကိုဗစ်အရေးပေါ်ကာလအတွင်းကဲယောဂါကာကွယ်ရေးကိုထိထိရောက်ရောက်လှုပ်ဆောင်နိုင်ဖို့အတွက်အလုသမားဝင်ကြီးကအထောက်ထားမဲ့တွေကိုအလုလုခွင့်လက်မှတ်တွေထုတ်ပေးဖို့တောင်းဆိုထားချက်ကိုထိုင်းအစိုးရကခွင့်ပြုပေးလိုက်တာပါဒီအကြောင်းနဲ့ပတ်သက်လို့ရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့အခုလိုသုံးသပ်ပြောဆိုပါတယ
်ကပတ်ဦးတင်ခယောဂါကုဝန်တန်ဖြစ်နေတဲ့ကာလမှာထိုင်းနိုင်ငံမှာရောက်ရှိနေပြီးတော့မြန်မာကမ္ဘောဒီးယားလောက်အဆရှိတဲ့ပုဂ္ဂိုလ်များအကြောင်းကြောင့်ဆက်ဆက်ရမ်းနေပြက်လက်တာတို့ဒီကုန်ဆုံးသွားတာလို့ဆိုရင်သူကဖြစ်ချုပ်ကြည့်ရတာမှန်လို့လေလုတ်သားကိုလည်းကြံရသလိုပြီးရင်ဒီလူကားလေးစီရနေမှာအခုတက်တန်းထိုးတဲ့ကလာစိတ်ချနေပတ်တယ်မရရှိရမယ်ရေးကြည့်ရလေအရင်များယူပါခင်ဗျာနံပါတ်၁ကသူ့ရဲ့ဒီပေါ်ကိုကုန်ဆုံးလုပ်မှုမကျက်စင်သွားရအောင်လက်ရှိရောင်းနေပြီးကြံရှေ့ပြောင်းလို့ဒီမှာလည်းအလုံးပြန်ထင်ပေးလိုက်တာနံပါတ်၂ကသူကဖြစ်ချုပ်တယ်လို့ကဘာကိုကြီးညာပြီးမှလို့အပြည့်လိုအပ်တဲ့ဘဏ္ဍာငွေတွေရအောင်ဆက်ဖို့လေလမ်းကြောင်းလည်းတစ်ခုပါနေလို့ကျန်တုံးတက်ပါလေခင်ဗျာ
ကိုဗစ်ဒုတိယလိုင်းဖြစ်တုန်းကလည်းအခုလိုမျိုးပန်းရောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်အထောက်ထားလက်မှတ်တွေကိုထုတ်ပေးဖို့ပထမအကြိမ်ဖြစ်ခွင့်ပြုပေးခဲ့ပါတယ်အဲ့ဒီအချိန်တုန်းကလည်းမြန်မာလုပ်သားတွေတိတ်နေချီပြီးအထောက်ထားတွေလုပ်ခဲ့ပါတယ်အခုလုပ်ပေးမယ့်အထောက်ထားလက်မှတ်ကတော့2023ခုနှစ်ဖေဖော်ဝါရီလလည်းအထိအလုပ်လုပ်ခွင့်ရမှာဖြစ်ပါတယ်အထောက်ထားလက်မှတ်မရှိတဲ့မြန်မာနိုင်ငံသားတွေအတွက်ကတော့ဒီလက်မှတ်ထုတ်ပေးမယ့်အစီအစဉ်ဟာအကျိုးရှိပါတယ်ဆိုပြီးဦးအောင်ကျော်ကတော့ဆိုပါတယ်
ရမွန်နေတဲ့မှာဘာသာဆက်ကမှမရှိရင်လှုပ်ရှင်ရလဲဟိုနည်းနည်းအစိုးရတက်မှတ်ထားတဲ့နှုံးသားတွေမပြီးပဲနဲ့ခင်းတယ်လို့ခိုင်းခင်းတယ်လို့လောက်ကမျိုးဖြစ်နေတဲ့အတွက်ကြောင့်ဒါအကျိုးမြတ်ရှိပါ
ထိုင်းနိုင်ငံတွင်ရောက်ရှိနေပြီးသားအထောက်ထားမဲ့တွေအတွက်လာမယ့်အောက်တိုဘာလကစပြီးလက်မှတ်တွေကိုစတင်လုပ်ပေးမှာဖြစ်ပါတယ်ဒီအထောက်ထားလက်မှတ်တွေဟာနေမြေတစ်ခုနဲ့တစ်ခုဖြတ်ကျော်သွားလာခွင့်တော့မရှိပါဘူးထိုင်းအစိုးရကတော့ကိုဗစ်ကပ်ဘေးကြောင့်ကျဆင်းနေတဲ့စီးပွားရေးကိုနလန်ထူထိုင်ဖို့အတွက်အော်တိုဘာလာကစပြီးကူးစက်မှုတွေထိန်းချုပ်နိုင်တဲ့ပြည်နယ်တချို့မှာဖြေလျှော့မှုတွေလုပ်ဖို့ရည်မှန်းထားပါတယ်။လာမယ့်2022ခုနှစ်နှစ်စကစပြီးမြန်မာအပါအဝင်အိနီနာချင်းနယ်စပ်တွေကိုပြန်ဖွင့်ဖို့လည်းပြင်ဆင်ထားပါတယ်ရှင
်။ VOA American and ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamisechannel ဖြစ်ပါတယ်။စလုံးပေါင်းက voabamisechannel ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။
Twitter မှာဆိုရင်တော့ twitter.com/voabemis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabemis ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voabemis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာမနက်ခင်းပါသောရရှိများရှင်။ VOA American သံရဲ့2022ခုနှစ်စက်တင်ဘာလ29ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ2540 51တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာနားဆင်ရမယ့်အင်ကာညာချန်ဆွေးနွေးခန်းအစီအစဉ်မှာနားဆင်ရမယ့်အကြောင်းအရာကတော့
မြန်မာဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးအတွက်ကိုရီးယားနိုင်ငံဘက်ကနေပြီးတော့အစွမ်းကုန်ကူညီသွားမယ်မြန်မာဒီမိုကရေစီရေးကိုဆောင်ရွက်နေတဲ့ပုဂ္ဂိုလ်မျိုးသူမျိုးစုအယူရှိစိုးရအပါအဝင်ကိုရီးယား
ပြပေးလိုပါတယ်ရှင်အမေရိကန်ပြည်ထောင်စုမှသမ္မတဂျိုးဘိုင်ဒန်အစိုးပြုထားတဲ့ဒေါ်လာ $1 trillion သုံးစွဲရေးအခြေခံအဆောက်အုံဥပဒေချမ်းကိုဒီသတင်းပတ်ထဲမဲခွဲဆုံးဖြတ်ဖို့လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကကြေညာထားပါတယ်တချိန်တည်းမှာသမ္မတဂျိုးဘိုင်ဒန်အစိုးရရဲ့အဓိကအစီအစဉ်ဖြစ်တဲ့လူမှုအသုံးစရိတ်ဒေါ်လာ 3.5 trillion သုံးစွဲရေးဥပဒေချမ်းကိုလည်းမဲခွဲနိုင်အောင်စဉ်းစားဖို့ပြောဆိုနေတာပါမစ်ရှဲခွင်းရဲ့သတင်းလွှာကိုကိုသိန်းထိုင်ဦးပြောပြပေးပါမယ်ရှင
် Good morning everyone
အမေရိကန်ပြည်ထောင်စုမှသမ္မတဂျိုးဘိုင်ဒန်အစိုးပြုတဲ့ပြည်တွင်းအစည်းအဝေးပေါ်လွှတ်တော်ကဘလောက်ထိထောက်ခံတယ်လဲအဓိကစမ်းသပ်မဲ့သတင်းပတ်ဖြစ်နေပါလေလမ်းတွေတံတားတွေနဲ့တခြားစီမံချက်တွေပေါ်ပါတီနဲ့စလုံးဆိုပြတဲ့အခြေခံစောက်မွမ်းမံရေးဥပဒေချမ်းကိုကြာသပတေးနေ့မဲခွဲကိုညှိနှိုင်းနေပါတယ်ဒီမိုကရက်ပါတီအတွင်းတိုးတက်တဲ့အမြင်ရှိသူတွေကတော့သမ္မတဘိုင်ဒန်ဆိုပြတဲ့ပုံမကောင်းမွန်အောင်ပြန်လည်တည်ဆောက်မယ်ဆိုတဲ့ဒေါ်လာ 3.5 trillion သုံးစွဲရေးလူမှုအသုံးစရိတ်ဥပဒေချမ်းကိုပါမဲခွဲကိုတောင်းဆိုနေပါတယ် 3.5 trillion သုံးစွဲရေးဥပဒေချမ်းကိုမစင်စားဘူးဆိုရင်ဒေါ်လာ 1 trillion သုံးစွဲရေးဥပဒေချမ်းကိုလည်းမဲမခွဲတင်မှုဆိုပြီးပြောဆိုနေကြတာပါဒါပေမဲ့လည်းသုံးစိတ်နဲတဲ့ဥပဒေချမ်းကိုပထမမဲခွဲမဲ့ပုံရှိပြီးပို့ပြီးတော့သုံးဖို့လိုတဲ့ဥပဒေချမ်းမှာဘာတွေလျှော့ချမလဲအသုံးစိတ်ကိစ္စကိုဆက်ပြီးတော့ညှိနှိုင်းနေကြပါလေအောက်လွတ်တော်ဥက္ကဋ္ဌနန်စီဘလိုစီက ABC ရုပ်သံကိုခုလိုပြောပါတယ်
But this isn't about moderates versus progressives
ဒီကိစ္စကသဘောထားမတင်းမာသူတွေနဲ့ progressive တွေကြားအငင်းပွားရမယ်ပဋိပက္ခမဟုတ်ပါဘူးအားလုံးကိုကြည့်ရင်ကျမတို့လွှတ်တော်အဖွဲ့အစည်းတစ်ခုလုံးတချို့ကလွဲလို့အများစုကဂျိုးဘိုင်ဒန်ရဲ့မျှော်မှန်းချက်တွေကိုလက်ခံကြပါတယ်။ကျမတို့ဒီဥပဒေချမ်းကိုအတည်ပြုပါမယ်။ရှေ့ကိုဆက်သွားနိုင်အောင်ဒီသတင်းပတ်ထဲမှာလုပ်ပါမယ်
။ဒါပေမဲ့လည်းတခြားကိစ္စတစ်ခုကတော့အော်တိုဘာလလေမှာအမေရိကန်ဆိုးရသုံးစိတ်ပြတ်တော့မဲ့အရေးရင်ဆိုင်နေရတယ်ဆိုပြီးသတင်းတွေထွက်လာပါတယ်။အဆိုးရချင်းငွေရယူနိုင်တဲ့အကန့်အသတ်ကိုလွှတ်တော်ကတိုးပေးရပါလိမ့်မယ်။ဒါမှအဆိုးရတည်ပြုထားတဲ့စီရေးလူမှုဖွံ့ဖြိုးရေးကိစ္စတွေအပါအဝင်သုံးရမယ့်ကိစ္စတွေတော်တော်များများငွေချေးယူသုံးစွဲနိုင်မှာပါပြီးခဲ့တဲ့သတင်းပတ်ထဲကပဲလူနည်းစု Republican ခေါင်းဆောင် Mitch McConnell ကအစိုးရငွေချေးယူသုံးစွဲနိုင်တဲ့ပမာဏထပ်တိုးဖို့အရေးမှာ Democrat တွေကို Republican တွေကမကူညီနိုင်ဘူးဆိုပြီးပြောဆိုနေပါတယ်ဒေါ်လာ 3 trillion ကျွဲသုံးစွဲမယ့်ဥပဒေချမ်းကိုတောင်းမှ Republican တွေသဘောမတူတဲ့ကြားကိုယ့်ဘာသာအတည်ပြုကိုစဉ်းစားနေချိန်မှာအစိုးရသုံးစိတ်ကိစ္စလဲကုဘာသာဆက်ပြီးလုံးတင်တယ်လို့တောင်မှမစ်မက်ကော်နယ်ကဝေဖန်ပြောခဲ့တာပ
ါ Don't play Russian roulette with our economy. Step up.
ဒီတောင်ထည့်ပြီးကန်ဆိုးကန်ကောင်းမောင်းကလုတ်ဆွဲကစားတဲ့အန်ဒီအကြီးတဲ့ Russian roulette ကစားနည်းတစ်မျိုးနဲ့ကျွန်တော်တို့စီးပွားရေးကိုမကစားစေချင်ပါဘူး။တစ်နှစ်ပတ်လုံးတောက်လျှောက်စီစဉ်ခဲ့တဲ့လိုအပ်တဲ့အသုံးစိတ်တွေကာမိအောင်အစိုးရရဲ့ငွေချေးယူနိုင်တဲ့ပမာဏကိုထပ်တိုးမြင့်နိုင်အောင်ဆက်လုပ်ရပါလိမ့်မယ်။
တကယ်လို့လွတ်တော်ကသာသုံးစိတ်ဥပဒေချမ်းကိုဒီတစ်ပတ်တည်းအတည်ပြုမပေးဘူးဆိုရင်အစိုးရလုပ်ငန်းဆောင်တာတွေတစိတ်တပိုင်းအားဖြင့်ရပ်ဆိုင်သွားနိုင်ပါလေအထက်လွတ်တော်ကတော့အောက်လွတ်တော်ရဲ့အတည်ပြုချက်နဲ့အစိုးရငွေချေးသုံးစွဲနိုင်တဲ့ပမာဏကိုတိုးပေးမယ်ဥပဒေချမ်းအတည်ပြုပေးဖို့စဉ်းစားနေပါလေဒီလိုအတည်ပြုမဲ့အစိုးရသုံးစိတ်တွေထဲမှာတဘောဝဘေးရန်တွေရင်ဆိုင်ရတဲ့သူတွေကိုကူညီထောက်ပံ့ရေးနဲ့အာဖဂန်ဒုက္ခသည်တွေကိုကူညီရေးကိစ္စတွေပါဝင်ကြောင်းပါခင်ဗျာ
ဦးသိန်းထက်ဦးပါရှင်အင်ကာညာချန်ဆွေးနွေးခန်းကိုနားဆင်ကြရအောင်ပါဂျာကာလာမြို့သားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံတကာကိုယ်စားလှယ်တွေအနေနဲ့သက်ဆိုင်ရာနိုင်ငံတွေမှာ NUG ကိုကိုးစားပြုပြီးတရားဝင်တွေ့ဆုံဆွေးနွေးခွင့်လမ်းကြောင်းတစ်ခုရသွားတယ်လို့ပြောကြပါတယ်သူတို့ရဲ့အဓိကတာဝန်တွေနောက်လက်ရှိဘာတွေလှုပ်ဆောင်နေပြီးအခက်အခဲတွေကရောဘာတွေများရှိနေပါသလဲ UK ဆိုင်ရာ NUG ကိုယ်စားလှယ်ဒေါက်တာသက်ကိုကိုတောင်ကိုရီးယားဆိုင်ရာ NUG ကိုယ်စားလှယ်ဥယျာဉ်နိုင်ထွန်းတို့ကိုကိုကျော်ကျော်သိမ်းဆက်သွယ်မေးမြန်းထားပါတယ်ရှင
်ဒေါက်တာသက်ကိုကိုဥယျာဉ်နိုင်ထွန်းအခုလို view ဆွေးနွေးခန်းအစီအစဉ်မှာချိန်ယူပြီးတော့ပါဝင်ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျမင်္ဂလာပါခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
ဆိုတော့ပထမဦးဆုံးကျွန်တော်ဒေါက်တာသက်ကိုကိုနဲ့စားလိုက်ပါမယ်ဒေါက်တာသက်ကိုကိုကဒီ UK နဲ့ Ireland ပေါ့နော်ကျွန်တော်တို့အင်္ဂလန်လို့ပြောမလား UK လို့ပြောမလားဒေါက်တာသက်ကိုကိုကပို့တိပါမယ်ဒီအင်္ဂလန်ဘက်ကအင်္ဂလန်ဘက်မှာဂျာဂလာမြို့သားညွေဆိုတဲ့ NUG ရဲ့ပူဇော်လေအနေနဲ့လုပ်နေတယ်လို့ကျွန်တော်သိထားပါတယ်ကိုရီးယားနိုင်ငံကတော့တောင်ကိုရီးယားမှာလို့ကျွန်တော်သိထားပါတယ်ဆိုတော့ဒေါက်တာသက်ကိုကိုအဲ့ဒီမှာဒေါက်တာသက်ကိုကိုအနေနဲ့ကဒီဘယ်လိုအတိမတ်ပြုမှုမျိုးကိုရထားပါလဲခင်ဗျ
ဟုတ်ကဲ့ခုနကျွန်တော်မေကွန်းလေးကိုပြန်ဖြေလို့ရှိရင်အင်္ဂလန်ဆိုတာကတိုင်းဟိုပါเนาะ state တခုလိုမျိုးပေါ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်အင်္ဂလန်နဲ့တူတူဘာရှိလဲဆိုရင် Northern Ireland ရယ် Wales ရယ် Scotland ရယ်ဆိုပြီးရှိပါတယ်အဲ့ဒါကိုစုပေါင်းပြီး United Kingdom of Great Britain and Northern Ireland လို့ခေါ်ပါတယ်ပြီးတော့နောက်တစ်ခုကတောင်ပိုင်း Ireland the Republic of Ireland တီးသတ်လွတ်လပ်တဲ့နိုင်ငံပါအဲ့တော့အခုလောလောဆယ်တော့ကျွန်တော်တို့ခံထားတာUnited Kingdom of Great Britain and Northern Ireland ကိုခံထားပါရတယ်။ကျွန်တော်တို့ဟို Ireland ကိုတော့ကျွန်တော်တို့ကအမြဲတမ်း Ireland ဆိုတာအမြဲတမ်း UK လက်အောက်ခံမဟုတ်တော့ညာလေ UK နဲ့တော်တော်လေးနီးကပ်တဲ့အတိုင်းကြီးဖြစ်တဲ့အတွက်အဆင်လာရတော့ပေါ့နော်အရင်ကတတ်အမှတ်ကြီးတွေဆိုရင်တော့အဲ့လိုပဲတွဲခံပါတယ်။အဲ့တော့အခုတော့ကျွန်တော်တို့တော့ Ireland ဘက်ကိုတာဝန်ပေးထားခြင်းမရှိပါဘူ
း။ဟုတ်ပါစေ
ပေါ့နော်။ပြီးတော့ဟုတ်ကဲ့ Northern Ireland တွဲပါပါတယ်ကျွန်တော်တို့။ဒါပေမဲ့ကျွန်တော်တို့နောက်ပိုင်းလည်းပြေးမယ်လို့ကျွန်တော်မျှော်လင့်ပါတယ်ပေါ့နော်။အခုကျွန်တော်တို့ခံထားတာ2ယောက်ဖြစ်ပါတယ်အကိုကြီးဥမမောင်အောင်နဲ့ကျွန်တော်လည်း2ယောက်ဖြစ်ပါတယ်ဘာလို့2ယောက်ခံထားလဲဆိုတော့ကျွန်တော်တို့ဒီမှာလှုပ်ဖို့ဟာတွေတော်တော်များတယ်ပေါ့နော်ပြင်ဒီမှာ community တွေကလည်းအများကြီးရှိတယ်ဟိုကချင်ကရားကရင်ချင်းမွန်ရခိုင်ရှမ်းပေါ့နော်ပမာရောပါပါတယ်ပြီးလို့ရှိရင်ဟိုလာတဲ့လူတွေကလည်းအမျိုးမျိုးပေါ့နော်အလွာအသေးသေးကအမျိုးမျိုးရှိတယ်ပြီးလို့ရှိရင် Rohingya တွေလည်းရှိတယ်မြန်မာ Muslim တွေလည်းရှိတယ်အဲ့ဒါတွေနဲ့အားလုံးကျွန်တော်တို့ချိတ်ဆက်ပြီးတော့အားလုံးလှုပ်ဆောင်မှာဖြစ်ပါတယ်အဓိကတော့ကျွန်တော်တို့ NUG ရဲ့ဟုတ်ပါဘောเนาะဒီကိုယ်စားလှယ်အနေနဲ့ကတော့အင်္ဂလိပ်ဟို UK အစိုးရနဲ့ကျွန်တော်တို့တိုက်ရိုက်ဆက်ဆံပြီးတော့ပူးပေါင်းဆောင်ရွက်တော့ဖြစ်ပါတယ
်ဆိုတော့ကိုဟုတ်ကဲ့ဒေါက်တာသက်ကူကိုတို့ကို UK အစိုးရကဘယ်လိုတိမှတ်ပြုထားလဲဗျာ
ဟုတ်ကဲ့ကျွန်တော်တို့အဲ့ဒီ NUG ကသူတို့ခန့်တဲ့အကြောင်းလမ်းပြီးအကြောင်းကြားပါတယ်ကျွန်တော်တို့ကလည်းအကြောင်းကြားပါတယ်ကျွန်တော်တို့ခန့်တဲ့အကြောင်းအခုသူကျွန်တော်တို့ကတော့ပြန်ပြီးသူတို့ကဟိုပါဘောเนาะဟိုအကြောင်းကြားစာရပါပြီသူတို့ဟိုလက်ခံတဲ့အကြောင်းပေါ့เนาะဒါပေမဲ့ဟိုလိုမျိုးကြီးUK ဆိုရတော့အမှန်တိုင်းပြောရရင်သူတို့ကဟိုအခုလောလောဆယ်မှာတော့ NUG ဆိုရတော့လုံးဝအတိမတ်ပြည့်တယ်လို့မကြေညာပါဘူးသူကနောင်လာမဲ့အစိုးရအနေနဲ့ပဲသူတို့ကတတ်မှတ်ထားတဲ့သဘောရှိပါတယ်ပြီးလို့ရှိရင်ပူပေါင်းဆောင်ရွက်မယ်ပေါ့မြန်မာပြည်ဒီမိုကရေစီအရေးအတွက်ပေါ့အခုလောလောဆယ်သူတို့ကပြောပါတယ်ရန်ကုန်မှာထားတဲ့တိုင်ယုံကတဲ့တိုင်းပြည်အနေနဲ့ထားတာပါအစိုးရအနေနဲ့ထားတာမဟုတ်ပါဘူးလေရန်ကုန်မှာတိုင်ယုံထားခြင်းအဖြစ်စကားစာကိုအတိမတ်ပြည့်တာမဟုတ်ပါဘူးလို့သူတို့ပြောထားပါတယ်
ဟုတ်ကဲ့
ခုလေကျွန်တော်တို့ ਨੇ ဆက်သွယ်ရပါပြီကျွန်တော်တို့လက်ခံရရှိသူတို့ကျွန်တော်တို့ကိုခန့်တာကိုလက်ခံရရှိကြအောင်ရှေ့ဆက်ပြီးတော့သူတို့ ਨੇ တွေးဆဆွေးနွေးဖို့တွေရှိကြအောင်ကျွန်တော်တို့အကြောင်းပြကြပါ
ဘောဟုတ်ပြီဆိုတော့ကိုရနိုင်ထွန်းရဲ့တောင်ကိုရီးယားမှာရောကိုရနိုင်ထွန်းကဘယ်လိုမျိုးတိမှတ်ပြမှုရထားပါလဲ
ဟုတ်ကဲ့ကျွန်တော်တို့ကိုဒီကိုရီးယားနိုင်ငံဆိုင်ရာမြန်မာကိုယ်စားလှယ်ဖြစ်ကျွန်တော်ကိုမြို့သားညီရေးဆိုရာရဲ့နိုင်ငံခြားရေးဝန်ကြီးကိုရီးယားကနေပြီးတော့ခန့်လွာကိုကျွန်တော်ရရှိပြီးတဲ့အချိန်မှာကိုရီးယားသမ္မတအိမ်ပြတော်နဲ့ကိုရီးယားနိုင်ငံခြားရေးဌာနကိုကျွန်တော်ရဲ့ခန့်လွာရကိုကျွန်တော်လှမ်းပြီးတော့အကြောင်းကြားခဲ့ပါတယ်။အီးမေးလ်ရယ်ပို့လို့ခုနဲ့လည်းပြေပို့ခဲ့ပါတယ်။ပြေပို့ခဲ့ပြီးတော့ရက်သက်သက်ပတ်အပတ်လောက်လေးကြာလေးကြာတော့ကျွန်တော်ကိုကိုရီးယားနိုင်ငံရဲ့လွှတ်တော်နိုင်ငံခြားရေးကော်မတီရဲ့ဥက္ကဋ္ဌအနေနဲ့ကျွန်တော်ကိုခေါ်တွေ့ပါတယ်။ခေါ်တွေ့တဲ့အချိန်မှာကျွန်တော်ရဲ့ခန့်လွာကိုသူကလက်ခံရရှိယူပါတယ်။ယူပြီးတော့ကျွန်တော်တို့ UNG အစိုးရကိုကိုရီးယားအစိုးရအနေနဲ့ဒီအတူတူကဒီမြန်မာဒီမိုကရေစီရေးအတွက်လက်တွဲပြီးတော့လှုပ်ဆောင်သွားပါမယ်လို့လည်းတရားဝင်ကြီးညာပြီးသားဖြစ်ပါတယ်။မြန်မာဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးအတွက်ကိုရီးယားနိုင်ငံဘက်ကနေပြီးတော့အစွမ်းကုန်ကူညီသွားမယ်။မြန်မာဒီမိုကရေစီရေးကိုဆောင်ရွက်နေတဲ့ပုဂ္ဂိုလ်မျိုးတူမဆို UNG ဆိုတာအပါအဝင်ကိုရီးယားအစိုးရအနေနဲ့အင်တိုက်အားတိုက်နဲ့ပူးပေါင်းဆောင်ရွက်သွားပါမယ်လို့ကျွန်တော်တို့ကခတိစကားပြောကြားခဲ့ပါတယ်
။ဟုတ်ဆိုတော့ကျွန်တော်အခုဒေါက်တာသက်ကိုကိုနဲ့ကိုရီးယားနိုင်ငံရှင်းပြတော့ကျွန်တော်နားလည်တာကဟလာ UNG ကနေပြီးတော့ဒီပုဂ္ဂိုလ်ဒီပုဂ္ဂိုလ်ကို NUG ရဲ့ဒီသက်ဆိုင်ရာနိုင်ငံတွေရဲ့ကိုယ်စားလှယ်ပြခန့်ရဲ့အကြောင်းဒီမှတ်ပြုလာထုတ်ပေးလိုက်တယ်။အဲ့ဒါကိုသူတို့သက်ဆိုင်ရာနိုင်ငံတွေလွှတ်တော်တွေစီကိုသက်ဆိုင်ရာပုဂ္ဂိုလ်တွေကနေပြီးတော့ပို့လိုက်တယ်။ပို့လိုက်တဲ့အချိန်မှာသူတို့စီကနေပြီးတော့အခုလိုအကြောင်းပြန်ကြားချက်တွေပြန်လာတာပေါ့နော်
။ဟုတ်ပါဘူး။
ဆိုတော့ဒေါက်တာသက်ကိုကိုအခုလိုမျိုးဟလာ ဒီခုနလိုဟို UK ညောင်ပိုင်းအိုင်ယာလန်ကိုယ်စားလှယ်အဖြစ် NUG ကိုယ်စားလှယ်အဖြစ်အတိမတ်ပြုတ်ပြီးတော့လှုပ်ခွင်းရတာကဒေါ်လာသက်ကိုကိုတို့အခုလှုပ်ဆောင်နေတဲ့လှုပ်ရှားမှုเนาะဒေါ်လာရေးလို့ပြောကြတယ်လှုပ်ရှားမှုအတွေ့ဘယ်လိုမျိုးအထောက်အကူပြုတယ်လို့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အရင်ကောက်တဲ့မိကောမှာအဲ့ဒါဘယ်လိုလဲဆိုအရင်တော့ကတော့ကျွန်တော်တို့တွေကမြန်မာ community ပေါ့နော်ဒီတိုင်းပြည်မှာရောက်နေတော့မြန်မာတိုင်းရင်းသားတွေစုဖွဲ့ထားတော့မြန်မာလူမျိုးဟိုမြန်မာပြည်ပွားတွေစုဖွဲ့ထားတော့အဖွဲ့အစည်းတွေနေအနေနဲ့ပဲကျွန်တော်တို့ကဟိုဟာပြည်သူလူထုတရက်အနေနဲ့ပဲကျွန်တော်တို့ British အစိုးရကိုဟိုဟာဟိုပါပေါ့နော်ဟိုတွန်းအားပေးတာတို့เนาะအကြောင်းကြားတာတို့တက်ဆိုင်ရာပါလီမန်အမတ်တွေကိုအကြောင်းကြားတာတို့အဲ့လိုလုပ်ခွင့်ရခဲ့ပါတယ်ဒါပေမဲ့လည်းအဲ့လိုလောက်တာကြတော့ပြည်သူတယောက်အနေနဲ့ဖြစ်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့က position လေးတစ်ခုရပါတော့
ဟုတ်ကဲ့
ယာဒူးမဟုတ်ပါဘူးတောင်းနေရတာပါအဲ့ဒီဟာလေးရှိတော့ကျွန်တော်တို့ပြောတာဒီ NUG ရဲ့ voice ဖြစ်တယ်ဆိုတာကိုသူ recognize လုပ်ရပါမယ် channel တစ်ခုပေါ့ကျွန်တော်တို့ဒီဟိုတရားဝင်ကျွန်တော်တို့သူတို့နဲ့တွေ့ဆုံဆွေးနွေးခွင့်ရတဲ့ chance ကို NUG ကရရှိပါတယ
်ဟုတ်ကဲ့ခင်ဗျကိုရန်ထွန်းရောဒီပုံမှာဘယ်လိုမြင်တယ်လဲဘယ်လိုအထောက်အကူဖြစ်စီတယ်လို့မြင်ပါတယ်လေ
โอเคအရင်တော့တော့ကျွန်တော်ဒီဆိုဆရာဒေါက်တာတက်ကူကပြောခဲ့လို့ပဲကျွန်တော်တို့ကကိုရီးယားနိုင်ငံမှာရှိတဲ့မြန်မာ activity ပေါ့ဗျာမြန်မာဒီမူစီကြီးအတွက်တက်ကြွလှုပ်ရှားတဲ့သူတွေအနေနဲ့ကျွန်တော်တို့ကဆောင်ရွက်ခဲ့ပါတယ်အဲ့လိုဆောင်ရွက်ခဲ့တဲ့အခြေအနေကနေပြီးတော့ကျွန်တော်တို့ရဲ့နိုင်ငံခြားဝန်ကြီးနာနေပြီးတော့ UNG ရဲ့ကိုရီးယားနိုင်ငံဆိုင်ရာမြန်မာကိုယ်စားလှယ်အဖြစ်ခန့်လိုက်တဲ့အချက်အတွက်ကြောင့်ကျွန်တော်တို့ကကျွန်တော်တို့ဒီမူစီရေးအတွက်ကျွန်တော်တို့ UNG အစိုးရအတွက်ကျွန်တော်တို့လှုပ်ဆောင်နေတဲ့လုပ်ငန်းစဉ်ဒီကိုရီးယားနိုင်ငံတော်အစိုးရနဲ့ကျွန်တော်တို့မြန်မာအစိုးရဖြစ်တဲ့ NUG ရဲ့ဂျားထဲမှာကျွန်တော်တို့ကပေါင်းမှုသဒ္ဒါတစ်ခုတစ်ခွဲဖြစ်သွားပါတယ်။ရင်းရတဲ့ဆိုင်ကျွန်တော်တို့ကအစိုးရကိုစားပြောရေးဆိုခွင့်ရှိတဲ့ပုံစံတွေဖြစ်သွားတဲ့အတွက်ကြောင့်မလို့ရင်းရတဲ့ဆိုင်ကျွန်တော်တို့ရဲ့စကားတွေကျွန်တော်တို့ရဲ့ပြောစကားတွေကကိုရီးယားအစိုးရဂျားထဲမှာဟာလာကိုရီးယားနိုင်ငံတော်အကြီးအကဲတွေနဲ့ကိုရီးယားလွှတ်တော်အတိုင်းဝန်ဂျားထဲမှာကျွန်တော်တို့ကထဲထဲဝင်ဝင်နဲ့ကျွန်တော်တို့ဖြည်းဖြည်းချင်းချင်းပို့ပြီးတော့ပြောဆိုနိုင်တဲ့အခြေအနေကိုရရှိသွားပါတယ
်။ဟုတ်ဆိုတော့ငကိုတို့ကဆိုရင်တော့ဟာလာသက်ဆိုင်ရာနိုင်ငံတွေမှာကိုယ်စားလှယ်လူမျိုးမရှိတဲ့အခါကျတော့ဒီကဟလာအစိုးရပဲဖြစ်ဖြစ်လွတ်တော်ပဲဖြစ်ဖြစ်တခြားဟလာပံ့ပိုးမဲ့သူတွေပဲဖြစ်ဖြစ်ဆက်သွယ်တဲ့အခါမှာတိုက်ရိုက်ဆက်သွယ်ဖို့အတွက်အချိန်ယူရမယ်နှောင့်လေးကြံ့ကြံ့အခုတော့ဒီလိုမျိုးကိုယ်စားလှယ်ရှိလာတဲ့ယုံရှိလာတဲ့ကိုရန်နေခွန်းတို့ဆိုရင်ကျွန်တော်တွေ့တာယုံဖွဲ့တွေပါနေပါရှိတယ်ဆိုတော့ဒေါက်တာသက်ကိုကိုလည်းဒီလိုမျိုးရှိမယ်လို့ကျွန်တော်ခံမှန်းပါတယ်ဆိုတော့အဲ့ဒါကပို့ပြီးတော့ဆက်သွယ်ရေးလမ်းကြောင်းလုပ်ငန်းလမ်းကြောင်းမှာပို့ပြီးတော့မြန်ဆန်တွက်လက်ချောမှုလာမယ်တဘောလို့အဲ့လိုနားလည်ရမှာပေါ့နော
်ဟုတ်ပါတယ်ခင
်ဗျဟုတ်ဆိုတော့ဒေါက်တာသက်ကိုကိုအဓိကလုပ်ငန်းတာဝန်တွေအနေနဲ့ဘာတွေရှိပါသလဲ
ဒီကလုပ်ငန်းတာဝန်တွေอ่ะပေါ့เนาะမြန်မာပြည်သူတွေရဲ့အသံနဲ့ NUG ရဲ့ policy တွေအသံတွေကိုကျွန်တော်တို့ကနေပြီးတော့ UK အစိုးရနဲ့ UK ပါလီမန်ကိုဟိုပေါ့เนาะပို့တဲ့ messenger တွေဖြစ်ပါတယ်ပြီးလို့ရှိရင်နောက်တာဝန်တစ်ခုကတော့ဒီတိုင်းပြည်မှာရောက်ရှိနေတော့ပြည်ထောင်စုဘွားမြန်မာတိုင်းရင်းသားအားလုံးလူမျိုးမျိုးဘာသာမျိုးတွေကျွန်တော်တို့စီလုံးမှုကိုရရှိပြီးတော့အဲ့ဒီစီလုံးမှုကနေပြီးတော့ပေါ့ NUG ကိုထောက်ပံ့တော့လူအားငွေအားအကြံဉာဏ်အားတွေအားလုံးရရှိပြီးတော့ကျွန်တော်တို့အင်္ဂလိပ်ဟိုဒီ UK အစိုးရကိုပေါ့နော်ကျွန်တော်တို့သူတို့ရဲ့ voice တွေကိုပါထည့်သွင်းပြီးတော့ပေါ်ပြလို့ရပါတယ်ပြီးလို့ရှိရင်ပေါ့နော်စီအဓိကပေါ့ကျွန်တော်တို့အားလုံးဒီမှာ united ဖြစ်အောင်ကျွန်တော်တို့ကစီလုံးစီယုံဖို့တာဝန်လဲပါပါတယ်ကျွန်တော်တို့အဲ့တော့ကြတော့ပေါ့နော်ခြုံငုံပြောလိုက်ရရင်ပေါ့ဒါတော်လိုင်းရေးအတွက်အင်အားစုကြီးတစ်ခုစုစည်းတဲ့သဘောလည်းဖြစ်ပါတယ
်ကိုရီးယားနိုင်ငံရောကိုရီးယားနိုင်ငံဘက်မှာအဓိကလုပ်ငန်းတာဝန်တွေခုနဒေါက်တာသက်ကုတ်ကပြောတာတွေပြင်တခြားဘာတွေများရှိပါသေးလဲ
โอเคထပ်တူပါပဲခင်ဗျာကျွန်တော်တို့နေရကတော့ရင်းရတဲ့ဆိုင်ရင်အခုချိန်မှာဆိုလို့ရှိရင်တော့ UNG အစိုးရရဲ့မူဝါဒတွေနဲ့ကျွန်တော်တို့ရဲ့ငကြဲဝင်ချင်တာရဲ့လမ်းညွှန်ချက်တွေကိုကျွန်တော်တို့ကအခြေခံပြီးတော့ကိုရီးယားနိုင်ငံတော်အစိုးရနဲ့ကျွန်တော်တို့ကိုယ်စားလှယ်ရေးဂျားထဲမှာပြန်လည်ဆက်ဆံမှုတွေကျွန်တော်ပြုလုပ်ရမယ်ကျွန်တော်တို့အစိုးရဘက်ကနေပြီးတော့ချမှတ်တဲ့လမ်းစဉ်တွေမူဝါဒတွေထုတ်ပြန်ကြေညာချက်တွေကိုကျွန်တော်တို့ကဒီကိုရီးယားအစိုးရအတိုင်းဝန်ကိုကျွန်တော်ဖြန့်ပြူရမယ်ပြီးတော့မြန်မာနိုင်ငံအပြင်မှာလက်ရှိဖြစ်ပျက်နေတဲ့ပဂတိအခြေအနေတွေကိုကိုရီးယားအစိုးရနဲ့ကိုရီးယားပြည်သူတွေအားလုံးသိရှိဖို့အတွက်ကျွန်တော်တို့ကပြန်လည်ပြီးတော့ဖြန့်ပြူရမယ်အသိပေးရမယ်ဆိုတဲ့တောင်းဝန်တွေကျွန်တော်တို့မှာရှိလာပါတယ်
။ဟုတ်ကဲ့ကျွန်တော်ဒီနေ့မှာနောက်ထပ်တစ်ခုဖြည့်ပေးလိုက်ချင်တာကဟလာဒီနိုင်ငံကမှာရောက်နေကြတဲ့မြန်မာတစ်ချိန်ကမြန်မာနိုင်ငံသားတွေရှိမယ်လက်ရှိကမြန်မာနိုင်ငံသားဖြစ်နေသေးသူတွေရှိမယ်ဟလာဒီလူတွေထဲမှာတော့လက်ရှိမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အားပေးထောက်ခံတာဝိုင်းရံတာဒါတွေကအခိုင်အမာရှိနေတဲ့ပုံစံမျိုးအားကျွမ်းတဲ့လုပ်ကြတဲ့ပုံစံမျိုးကျွန်တော်တွေ့ရပါတယ်ဒါပေမဲ့ကျွန်တော်တစ်ခုသိချင်တာကဒေါက်တာသက်ကိုကိုအရင်ပြေးပေးပါမြန်မာနိုင်ငံသားတွေမဟုတ်ဖဲနဲ့အခုဆိုရင်ဒေါက်တာသက်ကိုကိုတို့ရှိနေတဲ့အင်္ဂလန်ပေါ့နော်အင်္ဂလန်မဲဆိုကြပါစို့အဲ့ဒီမှာရှိနေတဲ့အဲ့ဒီနိုင်ငံသားတွေနိုင်ငံသားတွေကမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လောက်သိပါတယ်ဘယ်လိုမျိုးပံ့ပိုးတာတွေရှိပါလဲ
ကျွန်တော်တို့အားလုံးကတော့ပေါ့နော်ဒီ UK ရောက်တဲ့ပြည်တော်စုဘွားတိုင်းရင်းသားအားလုံးကတော့အားလုံးဒီတန်တမန်နေကြပါပဲဘာလို့လဲဆိုတော့ကျွန်တော်တို့တိုင်းပြည်မှာဖြစ်ပျက်နေတဲ့ဟာတွေအားလုံးကိုဒီကမီဒီယာတွေပြီးလို့ရှိရင်ဒီကဒီမှာရှိတော့ကိုယ်နဲ့နှိဆက်ရအတိုင်းဝိုင်းပေါ့နော်ဒီဟိုဗမာမဟုတ်မြန်မာမဟုတ်တော့ဒီနိုင်ငံဒေသခံတွေအားလုံးရှင်းပြပါတယ်ရှင်းပြပြီးလို့ရှိရင်အမှန်တရားတွေအကုန်လုံး facts တွေပေါ့ကျွန်တော်တို့ပြောပြပါတယ်ပြောပြပြီးကျွန်တော်တို့အားလုံးကိုဒီ UK ရော UK မှာရှိတဲ့ UK နိုင်ငံသားတွေကလည်းကျွန်တော်တို့ကိုတိုင်းပြည်ကိုဒီမိုကရေစီလမ်းကြောင်းကိုပြန်ရောက်အောင် Federal Union ကိုပြန်လည်ထိအောင်ထူထောင်နိုင်အောင်ထောက်ခံဖို့စီရင်ရပါတယ်အဲ့တော့ဒါတော့နှစ်မျိုးစီရင်နေပေါ့နော်သူတို့ဒါရိုက်လည်းစီရင်တာရှိသလိုပြီးလို့ရှိရင်နောက်တစ်ခုကဒီပါလီမန်နာတစ်ဆင့် local MP ရတစ်ဆင့်ပြီးလို့ရှိရင်ဆိုရတစ်ဆင့်လည်းသွားပါတယ်ပြည်မီဒီယာတစ်ဆင့်လည်းသွားပါတယ်အဓိကတော့လေကိုရီးယားနိုင်ငံတို့ကိုရီးယားနဲ့မတူတာကတော့အင်္ဂလိပ်တွေကဒီအင်္ဂလိပ်တွေလို့မပြောပါဘူး British တွေပေါ့နော်ဒီက UK ရလူတွေကကိုရီးယားလိုအဲ့လိုမျိုးအာဏာရှင်တွေပါနဲ့သူတို့မတွေ့ကြရအောင်အဲ့တော့သူတို့ကနားလည်မှုအရန်ပုတ်ခက်တယ်ကျွန်တော်တို့မနေရှင်းပြရတယ်အဲ့တော့သူတို့တွေတသက်လုံးကဘယ်သူလက်အောက်မှလည်းမကြဘူးဘယ်အာဏာရှင်အောက်မှလည်းမကြဘူးသူတို့ကအမြဲတသက်လုံးဒီမိုကရေစီနဲ့တကယ်ဒီမိုကရေစီမိခင်ကြီးလေအမေရိကန်နဲ့အင်္ဂလန် UK ဆိုတာဒီမိုကရေစီမိခင်ကြီးနဲ့ဖခင်ကြီးဖြစ်တော့သူတို့ကတိတ်နာမလဲအဲ့တော့တော်တော်လေးရှင်းပြရပါတယ်ကျွန်တော်တို့
ဆိုဒီကိုတက်ကူကိုကျွန်တော်ဖြတ်မိလိုက်ချင်တာတော်တော်လေးရှင်းပြရတယ်ဆိုလို့သူတို့အာဏာရှင်လက်အောက်လည်းမနေဘူးဆိုလို့တစ်ချိန်ကမြန်မာနိုင်ငံကအင်္ဂလိပ်ဂျွန်ဖြစ်ခဲ့ဘူးတယ်ဆိုတာကိုတီကောတီကြရည်တီးရလား
တီးပါတယ်ခင်ဗျဟိုအသက်ကြီးတဲ့လူတွေဆိုရင်သူတို့ကအရန်သူတို့မှာဟို strong ဟိုပေါ့နော် connection ရှိတော
့ connection ရှိ
လို့ဆိုသူတို့ရဲ့ဘိုးဘွားတွေဟုတ်ကဲ့ဘိုးဘွားတွေပမာပြီးမှတိုက်ပွဲကြတော့ညာရှိ
ဟုတ်ကဲ့ဟုတ်ကဲ့
အဲ့တော့ကြတော့တော်တော်လေးတည်တယ်ဒါပေမဲ့အခု generation အခုခေတ် generation ကတော့တော်တော်လေးရှင်းပြရတယ်အဓိကပို့ဆိုတာပေါ့နော်ကျွန်တော်အင်္ဂလိပ်လိုကဘာမန်လို့ခေါ်တာဟိုမြန်မာလို့ခေါ်တာမဟုတ်တာအခုတည်နေမှာမြန်မာလို့ပါလို့ရှိရင်သူတို့ဘာမန်နဲ့မြန်မာအတူပဲဆိုတာကိုပို့ဆာရှင်းပြရအောင်
ဟုတ်ကဲ့ကိုရန်နိုင်ထွန်းကခုနကိုတက်ကူကပြောသွားတဲ့အထက်မှာလည်းပါတယ်ကိုရီးယားဆိုတာကတော့ဟာလာအာနာရှင်လက်အောက်မှာမြန်မာနိုင်ငံလိုပဲအချိန်ကြာကြီးနေကြအများကြီးတိုက်ခဲ့ကြရတယ်တေဆိုးမှုတွေလည်းနစ်နာမှုတွေလည်းအများကြီးရှိခဲ့တယ်နောက်ပိုင်းမှာလည်းမြန်မာနိုင်ငံရဲ့ကိုရီးယားရဲ့ဆက်ဆံရေးကအင်မတန်နှီးစပ်ပါတယ်ဟာစီးပွားရေးလှုပ်ရှားဒေဝူရိုဟွန်ဒေးလို့ဆိုတော့ဗမာပြည်မှာကဘယ်လိုခေါ်မလဲနေ့စဉ်၃နေ့စဉ်လူတွေတိနေတဲ့တာမန်စကလုံးလေးပုံဖြစ်နေပြီလေဟိုလူတွေတဲမှာရှင်းနေတဲ့အမှတ်တရစိတ်တွေဖြစ်နေပြီကုမ္ပဏီအမှတ်တရစိတ်တွေဖြစ်နေပြီဆိုတော့ကိုရီးယားမှာကကိုရီးယားမြန်မာမဟုတ်တဲ့တခြားကိုရီးယားနိုင်ငံသားတွေရဲ့ထောက်ခံမှုကိုရဖို့ကပိုလွယ်သလားကိုရီးယားနိုင်ငံတို့သူတို့ရဲ့ထောက်ခံအားပေးမှုပမာဏဘယ်လိုရှိသလဲဗ
ျဟုတ်ကဲ့ကျွန်တော်တို့ညှော်မှန်းထားတဲ့အချိန်တွေထက်ကိုပိုပြီးတော့အားကောင်းတာကိုကျွန်တော်တွေ့ရပါတယ်။ဘာကြောင့်လဲဆိုတော့ဆရာဆရာဒေါက်တာတက်ကူကိုပြောခဲ့လို့ရကိုရီးယားနိုင်ငံသူနိုင်ငံသားတွေကစစ်အာဏာရှင်တွေရဲ့လက်အောက်မှာသူတို့နေထိုင်ခဲ့ဘူးလို့ကြော်ဖြတ်ခဲ့ဘူးလို့စစ်အာဏာရှင်တွေရဲ့ဖိနှိပ်မှုကိုဒဏ်ကိုကောင်းခံစားခဲ့ဘူးလို့အဲ့တော့သူတို့ကမြန်မာပြည်သူပြည်သားတွေကိုကိုရင်းစားအခုမှစတင်ပြီးတော့အညွန့်တလူနဲ့ဖြစ်ခါစားဒီမိုကရေစီအညွန့်လေးကိုစစ်အာဏာသိမ်းပြီးတော့မတရားတိုင်းပြည်ရဲ့အချုပ်အခြာအာဏာကိုဆွဲယူရက်လီချင်းဆိုပြီးတော့ကျွန်တော်တို့ကိုကိုချင်းစာတရားအပြစ်နဲ့ရင်သွင်းစေတနာမြစ်တာအပြစ်ဝါနဲ့အင်တိုက်အားတိုက်အာဝိကူညီကြတယ်လူဒန်းစားအလွှာပြီးသီးပါပဲကိုရီးယားပြည်သူပြည်သားတွေလည်းပါတယ်အလုသမားတွေလည်းပါတယ်ပြီးတော့သာသနာပြုနေတဲ့ခရစ်ယာန်ဘာသာဝင်တွေဗုဒ္ဓဘာသာဘာသာဝင်တွေပုံတော်ကြီးတွေကအစပါလာကြတယ်ပေါ့ဗျာလူဒန်းစားအလွာပြီးပြီးပုပ်ကိုအသီးသီးရဲ့အားပေးကူညီထောက်ခံမှုကိုကျွန်တော်ခံစားရတယ်နောက်တစ်ခုကကိုရီးယားနိုင်ငံမှာဆိုလို့ရှိရင်များမကြာခင်အချိန်တွင်းမှာအဲနိုင်ငံရေးရရွေးကောက်ပွဲပြုလုပ်မဲ့အချိန်မှာဆိုလို့ရှိရင်ရွေးကောက်ပွဲကိုဝင်မဲ့ပုပ်ကိုတွေအကုန်လုံးကမြန်မာဒီမိုကရေစီကြီးတဲ့ကိုအားပေးကူညီထောက်ခံခြင်းတဲ့လူတွေကသူတို့တဲ့တော်မှာပြည်သူကိုရီးယားပြည်သူတွေရဲ့အားပေးမှုထောက်ခံမှုကိုပိုရနေတဲ့သဘောဖြစ်နေပါတယ်အဲ့တော့ကြောင့်မလို့ကိုရီးယားနိုင်ငံမှာဆိုလို့ရှိရင်နိုင်ငံမှာရှိတဲ့ဒေသအနှံ့အပြားမှာမြန်မာနိုင်ငံကြီးအတွက်တပ်ပုံပြပွဲကစားပွဲအနုပညာနဲ့ရံမှုရှာပွဲအဲ့လိုပွဲတွေကိုဒီပြည်နယ်ဝန်ကြီးတွေအားစပြုလုပ်တယ်လို့သို့တော်အမတ်တွေအားလုံးကလည်းအကုန်လုံးညီပါကိုအင်တက်အားတိုင်းနဲ့ပြုလုပ်တာကိုတွေ့ရပါတယ်အဲ့လိုပြုလုပ်နေကိုရီးယားပြည်သူတွေကပို့ပြီးတော့အားပေးလေထောက်ခံလေဖြစ်တယ်ဘယ်တော့တောင်မှအားပေးမှုတွေရှိလဲဆိုလို့ရှိရင် copy site တွေမှာဆိုလို့ရှိရင် copy ခွက်တွေမှာအားစ save မြန်မာပြည်ကတင်ကြပါလို့ဟုတ်လားနောက်ပြီးတော့ဒီ mass stage ပါဆိုလို့ရှိရင်ကိုဗစ်ကာလဆိုတော့မြန်မာပြည်ကိုကယ်တင်ကြပါမြန်မာပြည်ပြောက်ဝိုင်းရံကြပါအစရှိတဲ့စာတမ်းတွေကိုထိုးလာကြတယ်ကိုရီးယားအနုပညာရှင်တွေကအစသူတို့ရဲ့ကိုရီးယားဘာရှင်နဲ့မြန်မာပြည်ကတချင်းတွေကိုဒီမူစီတချင်းတွေကိုပြန်ဆိုပြီးတော့ဟုတ်လားပွဲတွေလုပ်ပြီးတဲ့ဒီတချင်းတွေကို YouTube တွေမှာထုတ်လို့တင်ပြကြတယ်အဲ့လိုရှိအားပေးမှုကတော့ကျွန်တော်တို့တကယ်အင်တက်အားတဲ့အမခန်းစရာရရှိပါတယ
်ကိုရီးယားအနုပညာဆိုလို့မြန်မာပြည်ကလည်းပဲညာလူညာကြီးဟဲ့လားကိုရီးယားဒရာမာတွေ ြည်ပြီးတော့ကိုရီးယားစကားတွေနဲ့ရင်းနှီးကိုရီးယားမင်းသားမင်းသမီးတွေနာမည်တွေဆိုရင်အလွတ်တောင်ရကြကလေးနာမည်တောင်တက်လို့နာမည်မျိုးတွေပေးကြဆိုတော့မြန်မာပြည်သက်ကလည်းပဲကိုရီးယားနုပညာရှင်တွေယူမှုဖြစ်ကြသူတွေကအများကြီးရှိတာပေါ့ဗျာဆိုတော့ကိုရီးယားတို့လည်းပြပြောပါဦးစီးပွားရေးလုပ်ငန်းတွေဘက်ကရောဘယ်လိုနေလဲဘာလို့ဆိုတော့စီးပွားရေးလုပ်ငန်းတွေကတော့ဟိုစစ်တပ်နဲ့ပတ်သက်တာတွေလည်းရှိနေတယ်ဆိုတဲ့အခါကျတော့စီးပွားရေးလုပ်ငန်းတွေရဲ့အနေအထားကရောဘယ်လိုရှိလဲကိုရီးယားတို့
ဟုတ်ကဲ့လက်ရှိကိုရီးယားနိုင်ငံရဲ့မြန်မာနိုင်ငံထဲမှာရင်းမှုနေတဲ့စီးပွားရေးလုပ်ငန်းတွေကရင်းနှီးပြုတ်နှံပြီးတော့လုပ်ငန်းတွေရှိလို့ရင်းနှီးပြုတ်နှံဆဲလုပ်ငန်းတွေရှိတယ်။ဥပမာဒီကျွန်တော်တို့ဒလဘက်ကိုသွားတဲ့ဒီဟိုပင်လယ်မြေကူးတရာဆောက်လုပ်တဲ့လုပ်ငန်းတို့ပြီးတော့ညောင်လင်းပြည်ဘက်မှာကိုရီးယားဆက်မှုဇုံတို့အဲ့ဒါတွေဆိုလို့ရှိရင်ရင်းနှီးပြုတ်နှံပြီးစားလုပ်ငန်းတွေဖြစ်နေတယ်။အဲ့တော့သူတို့မှလည်းအဖက်ဖက်ကနေသူဟိုစဉ်းစားရတာပေါ့ဗျာ
။
ဒါကိုရီးယားမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေရင်းနှီးပြုတ်နှံမှုကြီးကကိုရီးယားနိုင်ငံရဲ့စီးပွားရေးပေါ်မှာလည်းအများကြီးမူတည်
တယ်။အ
ဲ့တော့ကြောင့်မလို့ကိုရီးယားဒီအိမ်ပြာတော်ကတော့တမန်တော်ကြီးကိုရိုင်ဟိုကစတရားဝင်ကြေညာလာတာကိုရီးယားစီးပွားရေးလုပ်ငန်းရှင်များအနေနဲ့လက်ရှိအချိန်ဒီမှာမြန်မာနိုင်ငံကိုတွားရောက်ပြီးတော့ရင်းနှီးပြုတ်နှံမှုတွေကိုစဉ်းစားချင့်ချိန်ပြီးတော့လုပ်ကြဖို့နောက်ပြီးတော့စီးပွားရေးလုပ်ငန်းရှင်တွေရဲ့ရင်းနှီးပြုတ်နှံမှုတွေစစ်အာဏာရှင်တွေကိုအကျိုးပြုစေတဲ့လုပ်ငန်းတွေကိုမလုပ်ကြဖို့နဲ့စစ်ရေးအရနဲ့တော်တော့ဒီစစ်ဘက်ကြီးကပစ္စည်းတွေနဲ့ပတ်သက်ပြီးတော့လကောင်ဆက်ဒီဆက်တွေ့မှုဆက်ဆံမှုတွေကိုတော့လုံးဝရပ်ဆိုင်းလိုက်တယ်ဆိုပြီးတော့ကိုရီးယားတမန်တော်ရဲ့အင်ပါတော်ကနေပြီးတော့တရားဝင်ဟုတ်အာဩဂတ်စ်လ16ရက်နေ့ကထုတ်ပြန်ကြေညာထားပါတယ
်ဟုတ်ကဲ့ဆိုတော့ကိုတက်ကူကူလက်ရှိမှာကိုတက်ကူကူတို့အဓိကဘာကိုဥတည်ပြီးတော့လုပ်နေပါလဲလဲ
အဓိကကျွန်တော်လုပ်တာတော့ပေါ့နော် NUG အစိုးရအသေးအမှတ်ပြုဖို့ပေါ့နံပါတ်1ဒီနံပါတ်2ကမြန်မာပြည်ရဲ့ Federal Democracy စနစ်ကြီးထူထောင်ဖို့အတွက်ကိုဝိုင်းဝန်းကူညီဖို့ပေါ့နော်အဲ့ဒါကိုအကြီးကထားပါတယ်ပြီးလို့ရှိရင်နောက်တစ်ခုကပေါ့နော်စစ်ကောင်စီနဲ့ဘာမှဆက်ဆံမှုမလုပ်ဘူးစစ်ကောင်စီကိုအသိမှတ်မပြုဘူးအဲ့ဒါလည်းပါပါတယ်ကျွန်တော်တို့တွေအဲ့တော့အပြင်နောက်တစ်ခုကကျွန်တော်တို့ဒီမှာအမြဲတမ်းကျွန်တော်တို့ဒီအနောက်နိုင်ငံတွေဆိုတာအမြဲတမ်းကျွန်တော်တို့နိုင်ငံကိုလူခွေနဲ့အမြဲတမ်းစောင့်ကြည့်နေတဲ့လူတွေဖြစ်ပြီးလို့ရှိရင်ဒီ UK ဆိုတာလည်းဒီဟိုမှာလည်းပါတယ် G7 မှာလည်းပါတယ်ဒီလုံခြုံရေးကောင်စီ၅နိုင်ငံမှာလည်းပါတယ်
ဟုတ်တယ
်ရှင်ရေးကြီးဆုံးကတော့ဒီအားလုံးကမ္ဘာပေါ်မှာရှိတဲ့နိုင်ငံအားလုံးရဲ့မှာ UK ကတော့မြန်မာပြည်ကြောင့်အသိဆုံးပေါ့ဆိုတော့သူတို့ကိုယ်တိုင်အုပ်ချုပ်ခဲ့တာဖြစ်တဲ့အတွက်ပေါ့နော်မြန်မာပြည်ရဲ့လူမျိုးစုလူမျိုးစိတ်ပြဿနာတွေဘာတွေအကုန်သူတို့သိတယ်เนาะအဲ့တော့နောက်ဆုံးအခုအရေးကြီးဆုံးကတော့ရိုဟင်ဂျာကိစ္စအဲ့ဟာတွေအများအားသူတို့က keep in touch ဖြစ်နေတယ်အဲ့တော့ကြတော့ပေါ့အဲ့ဒီအတွက်ကြောင့်သူတို့ကဟိုအစိုးရအနေနဲ့အကုန်သိတယ်အဲ့တော့ကျွန်တော်တအားရှင်းလင်းစရာမလိုဘူးဒီခါလေးကျတစ်ဖက်ကတော့ဟိုဘာရှိလဲဆိုလို့ရှိရင်သူတို့ကဒီခုနကကျွန်တော်ပြောခဲ့သလိုပဲသူတို့ကနိုင်ငံကိုအတိအမှတ်ပြုတာပါအစိုးရကိုအတိအမှတ်မပြုပါဘူးဆိုတော့မူလဲလုတ်တဲ့ရှိထားတဲ့အတွက်သူတို့တွေဒီအမြဲတမ်းလှဉ်တဲ့နှစ်ဖက်တော့နင်းကျင်နေတာပုံမှန်ရှိတယ်
အဲ့တော့ကျွန်တော်ကကိုတက်ကူပြောသလိုပဲဗြိတိန်ဆိုတာကကုလသမဂ္ဂလူမျိုးရေးကောင်စီဖွဲ့ဝင်နိုင်ငံနဲ့ဖြစ်တဲ့အခါကျတော့အခုဒီကုလသမဂ္ဂမှာမြန်မာနိုင်ငံကိုစားပြုမှုနဲ့ပတ်သက်ပြီးတော့ဆုံးဖြတ်တဲ့နေရာမှာလည်းရေးပါတဲ့နိုင်ငံတနိုင်ငံအဖြစ်သူကပါနေမှာပေါ့နော်အဖွဲ့ဝင် Credential Company ဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့သူကတွန်းအားပေးနိုင်တဲ့နိုင်ငံတစ်ခုအနေနဲ့ရှိနေတော့ဒီအချက်တွေကလည်းအရေးကြီးမယ်လို့ကျွန်တော်တို့ယူဆပါတယ်ဆိုတော့ကိုရိုင်းနိုင်ငံတို့စီမာရောကိုရိုင်းနိုင်ငံအဓိကလက်ရှိမှာပေါ့နော်ဘာလို့ဦးတည်ပြီးတော့လုပ်နေပါလဲ
ဒီကတော့ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာဖြစ်ဖြစ်နေတဲ့အခြေအနေတွေကိုကျွန်တော်တို့ကိုရီးယားအစိုးရကိုကျွန်တော်တင်ပြတယ်ပြီးတော့ကျွန်တော်တို့အစိုးရရဲ့အယူအဆအစိုးရရဲ့လှုပ်ဆောင်နေတဲ့လုပ်ငန်းစဉ်တွေကိုကျွန်တော်တင်ပြတယ်ပြီးတော့မြန်မာနိုင်ငံအတွင်းကိုဟလာဒီကိုရီးယားစီးပွားရေးလုပ်ငန်းရှင်တွေတွားရောက်ပြီးတော့ရင်းနှီးမြှုပ်နှံမှုတွေမပြုလုပ်ဖို့ကိုကျွန်တော်တင်ပြတယ်ပြီးတော့ဒီကိုရီးယားနိုင်ငံအစိုးရအနေနဲ့ကျွန်တော်တို့ရဲ့အယူအဆအစိုးရကိုအတိမတ်ပြုဖို့နဲ့အယူအဆအစိုးရနဲ့အတူစီးပွားရေးနိုင်ငံရေးလုပ်ငန်းစဉ်တွေကိုတူတကွဦးပေါင်းဆက်တွေ့ပြီးတော့လှုပ်ဆောင်မှုတွေတင်ပြပါတယ်အဲ့လိုတင်ပြတဲ့နေရာမှာလည်းကျွန်တော်တို့မှအများကြီးအားတက်မှုတွေရရှိခဲ့ပါတယ
်ဒီ
ကျွန်တော်တို့ဒီမြောင်းကြခင်ကပဲ UN ကိုသွားခဲ့တဲ့တရှိအာဏာရပါတီရဲ့ဥက္ကဋ္ဌဖြစ်တဲ့မစ္စတာဆွန်ဂီဆိုလို့ရှိရင်ကျွန်တော်တမန်ကြီးဦးကျော်မိုးထွန်းနဲ့တော့မှခေါ်တွေ့ပြီးတော့စကားပြောတဲ့အခြေအနေတွေကိုဖြစ်ခဲ့ပါတယ်သူတို့ကလည်းပြောတယ်ကိုရီးယားကိုလုံးဝစိတ်ချပါ Don't worry ဘာမှမလုပ်ပါနဲ့ပေါ့လေသူတို့ဘက်ကနေပြီးတော့တက်နိုင်တဲ့ဘက်ကနေပြီးတော့မြန်မာပြည်အတွက်ကိုကူညီဖို့
အ
ားပေးထောက်ခံဖို့အသင့်ရှိတယ်လို့ပြောကြားထားတာကိုကျွန်တော်တို့သိရှိရပါတယ်
ဟုတ်ကဲ့ပါကျွန်တော်ဒီလိုလှုပ်ဆောင်တဲ့နေရာမှာအဆဆရရအစဉ်ပြေချောမွေးနေမယ်လို့တော့ကျွန်တော်တို့ပြောလို့မရဘူးပေါ့နော်အဲခက်ခဲလေးတွေဟန်တာလေးတွေဒါစီလေးတွေလည်းရှိမှာပဲဆိုတော့ဒေါက်တာတက်ကူကိုလို့စီမှာဘယ်လိုခက်ခဲတွေများကြုံရတာရှိပါသလဲဗျာ
အခုအဓိကကတော့ခုနကကျွန်တော်ပြောရတဲ့အတိုင်းပဲပေါ့သူတို့ကအဲ့လိုမျိုး diplomacy ကိုကြည့်တဲ့အတွက်ဟိုဘက်ကလည်းသူကတန်တမာကို ခုဆိုဥပမာအဖြစ်ဆိုဒီမှာမျိုးပေါ့တာမကြီးအစ်စ်ရောက်ပါတယ်အဲ
့ဒါဟုတ်ကဲ့
အဲ့ဒါမျိုးရှိတယ်ဟိုလည်းတာမအစ်စ်ပို့တယ်ပေါ့အဲ့ဒါကို European Union ကအဲ့ဒါဆိုအကြီးအကျယ်ကန့်ကွက်တယ်လေဟိုသူတို့ဘယ်လိုလုပ်တာလဲပေါ့ UK အစိုးရဒီလိုမျိုးကိစ္စဒါပေမဲ့ UK အစိုးရ always defend ဘယ်လိုလုပ်လဲဆိုတော့အာနိုင်ငံကိုပူဇော်ပြုတာသူတို့ရဲ့တာမကြီးကိုဟိုနေပြီးတော့သွားပြီးတော့ခန့်တော့မပေးပါဘူးလို့ပြောလို့အဲ့လိုမျိုးအထိပါသူတို့
နိုင်ငံတမိုင်ကြီးအလှည့်ပတ်လို့ပေါ့လေ
ဟုတ်ကဲ့ဟုတ်ကဲ့ပြီးတော့နောက်တစ်ခုကကျွန်တော်တို့အဓိကအရန်ဒီမှာဒုက္ခရောက်တာကျွန်တော်တို့ပြည်သူလူထုကဒီ UK မှာရှိတဲ့ပြည်သူလူထုကနားလေနင်တို့ဒီလိုမျိုးပေါ့နော်မရတဲ့ဟာကိုဒီကောင်နေရတဲ့ death ဖြစ်နေရအဲ့တော့ death ဖြစ်နေတဲ့လူတွေနဲ့ဆက်စကားမပြောနဲ့တော့လှုပ်ဆရာရှိရလှုပ်ကြတာတမရာကြီးမင်ကုန်းနဲ့ပတ်သက်ပြီးတော့ဂျာကြီးတမရာကြီးမင်ကုန်းနဲ့ပတ်သက်ပြီးပြည်သူလူတော်တော်များများအဲ့တိုင်းပြောဘာလို့လဲဆို international community ကနင်တို့ကူမမကူတာနင်တို့ဘက်သူပဲလောက်ရတော့မယ်တဲ့ဒါ protect လုပ်တာသူတို့နားဒါပေမဲ့ဟိုကကြောက်နိုင်ငံရေးတမရတယ်ကြောက်နိုင်ငံရေးဆက်တ
ော့ပြော
ပြောကျွန်တော်တို့အဲ့ဒါဟို grill လောက်တာပေါ့ကင်တာကျွန်တော်တို့ကင်ဘာလို့အဲ့လိုလောက်ရတာလဲအဲဘာလို့ peace တော့မလောက်ရတာနိုင်ရအဲ့အဲ့ကိစ္စတွေကနည်းနည်းလေးအခက်ခဲရှိတယ်အဲ့တော့ကျွန်တော်တို့လည်းအဲ့ဒါတော့တစ်ချိန်လုံးရှင်းပြရမယ်ကျွန်တော်တို့ကတိုက်တာမဟုတ်ပါဘူးကျွန်တော်တို့ပြည်သူတွေကာကွယ်တာပါနော်ကာကွယ်တဲ့အနေနဲ့လောက်တာနိုင်ငံတကာမကာကွယ်ဘူးငါတို့ကကာကွယ်ရတာပါဆိုတော့အများအားကျွန်တော်တို့ခက်ခါကလေးလေးပြောပ
ါဟုတ်ကဲ့ကိုရနေနှုတ်စီမာရောအခုဒေါက်တာတက်ကူကူလို့စီမာဂျုံသွားတယ်လို့အခြေအနေမျိုးရှိလားအဲ့လိုမျိုးမေကွန်မေခံရတာဘာလို့ဒီလိုလုပ်တယ်လဲဘာလို့ဟိုလိုမလုပ်တယ်လဲဆိုတာမျိုးအပြင်တခြားရောဘာခက်ခဲတွေရှိသေးလဲ
ကျွန်တော်တို့ဘက်ကတော့တခြားနိုင်ငံတွေတက်ဆိုင်နေနည်းကုသိုလ်ကံကောင်းတယ်လို့ပြောရပါလိမ့်မယ်ကျွန်တော်တို့ဒီရမကြခင်ချိန်ကပဲကျွန်တော်တို့ရဲ့တမနာကြီးကိုယ်တိုင်ကျင်ညာသွားတဲ့ခုခံတွန်းလှန်တဲ့အိစာဆိုလို့ရှိရင်ကိုရီးယားပြည်သူပြည်သားတွေကိုရီးယားအစိုးရတွေအစဒီလိုကိစ္စမျိုးကိုရုံးကလေးကလုံးအောင်မပြီးတော့နောက်တော့ကြာနေအဲ့လိုစကားတွေပြောတဲ့အတွက်ကျွန်တော်တို့ကဘာပဲပြောအကျင်းနဲ့အချက်တွေမရောက်ဘူးပေါ့ဗျာအဲ့လိုချင်းနေရှိပါတယ်နောက်တစ်ခုကတော့ဒီတိုင်ရေးသမဂ္ဂဆိုင်ရာကိစ္စရပ်တွေမှာတော့ကိုရီးယားအစိုးရအနေနဲ့မြန်မာအခုတက်ရှိပုံပုံတွေနဲ့သူတို့ရှင်းလဲချောက်စွာပြားလဲဆွဲတာဟိုတဲ့ပုံတရားမျိုးတော့သူတို့ကျင့်သုံးနေတာတော့ကျွန်တော်တို့သိရပါတယ်ဒါတော့လည်းကျွန်တော်တို့ကတော့အင်တိုင်းအတိုင်းကျွန်တော်ပြောရတာပေါ့ဒီအနေနဲ့တော့အဲ့လိုချင်းနေရှိပါတယ်ဟုတ်ကဲ့
ဆိုတော့ကြီးကြီးမားမားအခက်အခဲမရှိဘူးလို့ပြောနိုင်သလားကိုရ
ီးယားဟုတ်ကဲ့လက်ရှိအချိန်မှာတော့ကျွန်တော်တို့မှာကြီးကြီးမားမားအခက်အခဲတွေဆုံးပြရကျွန်တော်တွေ့ရပါတော့ကျွန်တော်ရုံးကဆောက်လုပ်မယ်ဆိုတော့လည်းကျွန်တော်ရုံးကဖွင့်နေမယ်ဆိုရဲအကြောင်းကြားတယ်သူတို့လူလာပဲရုံးကဖွင့်ပါလုပ်ပါကျွန်တော်ရုံးဖွဲ့ကြီးဖွဲ့စည်းရဲဆိုတော့လည်းကိုရီးယားဆိုတော့ကျွန်တော်တင်ပြတယ်သူတို့ဝမ်ပန်တရာကျူဆိုတယ်ကျွန်တော်ဒီလာမယ့်ဆယ်လပိုင်းနှစ်ရက်နေကြရင်ကျွန်တော်ရုံးကဖွင့်ပွဲကိုကျွန်တော်တရားဝင်ကျွန်တော်လုပ်ပါကိုရီးယားအာနာပဲဖွဲ့စည်းတွေတော်တော်မတ်တွေကျွန်တော်ဖိတ်ကြားထားပါတယ်သူတို့ကိုယ်တိုင်လည်းတက်ရောက်မယ်ဆိုကျွန်တော်တို့စီကိုလည်းတုတ်ပြန်သွားရင်ကြားထားပါတယ
်ဟုတ်ကဲ့ပါတော့တက်ကူကူကိုရီးယားနိုင်ထွန်းအချိန်ပေးပြီးတော့နေမြတ်ချက်တွေကိုဆွေးနွေးဖြေကြားပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမ်းမာစွာနဲ့လူရပန်းတိုင်ရောက်နိုင်ကြပါစီခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကလည်းအခုလိုဖြေချခွင့်ကြားတဲ့အတွက်ဒီ UI ကိုအများကြီးကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ကိုချောသိန်းစီစဉ်တင်ဆက်တဲ့အင်္ဂါညချမ်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနဲ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်
အာဖဂန်နစ္စတန်နိုင်ငံကိုအုပ်ချုပ်နေတဲ့တာလီဘန်တွေဟာအကြမ်းဖက်အဖွဲ့အစည်းဖြစ်ရှိနေစေဖြစ်တာကြောင့်သတိထားစောင့်ကြည့်ဖို့လိုတဲ့အကြောင်းအမေရိကန်ထစ်တန်းစစ်ဘက်ဆိုင်ရာအရာရှိတွေကသတိပေးလိုက်ကြပါတယ်။တာလီဘန်တွေဟာတချင်ကအကြမ်းဖက်အဖွဲ့အစည်းဖြစ်ခဲ့တယ်လို့အခုထိလည်းအကြမ်းဖက်အဖွဲ့အစည်းဖြစ်ရှိနေစေဖြစ်တယ်လို့အယ်ကိုင်ဒါအဖွဲ့နဲ့လည်းဆက်မဖြတ်သေးတဲ့အကြောင်းအမေရိကန်ပူးတွဲစီးပွားစည်းချုပ်များဥက္ကဋ္ဌပေါ်ချိုဂျီမက်မီလကအင်္ဂါနေ့လွှတ်တော်ကြားနာပွဲမှာပြောဆိုသွားတာပါ။နှစ်ပေါင်း20ကြာအာဖဂန်နစ္စတန်စစ်ပွဲအဆုံးသတ်ပြီးတပ်တွေရုံးသိမ်းရမှာဖျော်ဖျဲအခြေအနေတွေကြုံရတဲ့ပေါ်ဝေဖန်မှုတွေကြီးကြပ်ထွက်ခဲ့ပြီးတဲ့နောက်အင်္ဂါနေ့လွှတ်တော်မှာအမေရိကန်ထိပ်တန်းစစ်ဖက်ဆိုင်ရာအရာရှိကြီးတွေအပြင်းထန်မေးခွန်းထုတ်ခံခဲ့ကြရတာပါ။အာဖဂန်မှာဂျာကာလာအုပ်ချုပ်ရေးအတွက်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းချက်ကိုယာယီဖြစ်တဲ့1964ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းတွေကဥပဒေတစ်ချုပ်ကိုပြန်လည်အသုံးပြုမယ်ကြောင်းတာလီဘန်တွေကပြောဆိုလိုက်ပါတယ်။ရှာပြင်းလက်ထက်ကဖွဲ့စည်းပုံစည်းမျဉ်းကိုအကောင့်တက်ဖို့ကျင့်သုံးမှာဖြစ်တဲ့ကြောင်းတာလီဘန်အစိုးရရဲ့ယာယီတရားရေးဝန်ကြီးကတရုတ်တမ္မကြီးနဲ့တွေ့ဆုံချိန်မှာပြောကြားသွားတာပါ။မြောက်ကိုရီးယားကတလအတွင်းတတိယအကြိမ်ဖြစ်အင်္ဂါနေ့ကနောက်ထပ်မစ်ဆိုင်းတုံးစမ်းသပ်လိုက်တဲ့အတွက်နိုင်ငံတကာကတုံ့ပြန်မှုတွေလည်းထွက်ပေါ်လာပါတယ်။ကုလသမဂ္ဂနှစ်ပတ်လည်ထွေထွေညီလာခံမှာမြောက်ကိုရီးယားကိုယ်စားလှယ်မင်းငုံမပြောခင်မိနစ်ပိုင်းအလိုမှာစမ်းသပ်ပစ်ခတ်ခဲ့တာလည်းဖြစ်ပါတယ်။ယောပတ်တမ္ကအီယူမူဝါဒရေးအကြီးအကဲနဲ့တရုတ်ထိပ်တန်းတပ်မတော်အွန်လိုင်းဆွေးနွေးရမှာမြန်မာရေးကိုလည်းထက်သွင်းဆွေးနွေးသွားခဲ့ကြပါတယ်။
တည်င်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးခဲ့တာပါရှင်ဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လုပ်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျင်မီခွတ်နဲ့ကေဗင်ဖောက်လာတို့ဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေချပါစေရှင် VOA မြန်မာပိုင်းစီစဉ်ကိုအစဉ်သဖြင့်အားပေးနာစင်တဲ့အတွက်ကျမတို့ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသင်္ကီထိုက်ပ
This program has come to you from the Voice of America.